ကျမတို့ဒီနေ့နောက်ဇာတ်တခုလေ့လာရတော့ပါမယ်။အဲ့ဒါကပုဂ္ဂိုလ်အပြာဘုံပုဂ္ဂိုလ်ရဇာတ်ဖြစ်ပါတယ်။ပုဂ္ဂိုလ်အပြာလို့ပြောတဲ့အတွက်ဒီနေရာမှာ32ဘုံမှာရှိကြကုန်သောတတဝါဒီတဲကမှအခုကျမတို့ပုဂ္ဂိုလ်အမျိုးအစားကိုခွဲလိုက်တဲ့အခါနှစ်စားခွဲပါမယ်။ကျမနားထဲမှာစကားသံနေကြနေပါလေ32ဘုံမှာနေထိုင်ကြတဲ့တတဝါဒီတဲကမှပုဂ္ဂိုလ်အစာခွဲလိုက်တဲ့အခါမှာပုထုဇဉ်ပုဂ္ဂိုလ်ဆိုတာပေါ်လာပါလေပုထုဇဉ်ပုဂ္ဂိုလ်ဆိုတာဘဝတန်တရားတခြားလုံးမှာကိလေသာလို့ခေါ်တဲ့စိတ်ရဲ့အညစ်အကြေးဆိုတဲ့ကိလေသာတရားတနည်းအကုသိုလ်တရားနော်စိတ်ရဲ့အညစ်အကြေးဆိုတဲ့အတွက်ကြောင့်စိတ်တွေကိုညင်နွမ်းအောင်ပူလောင်အောင်အပြစ်ရှိအောင်ခြေလှယ်ထားသည့်အကုသိုလ်စိတ်တသိပ်ဖြစ်ပါတယ်။အကုသိုလ်စိတ်သိပ်14ပါးရှိတဲ့ထဲမှာဘာကိုမှမပယ်နိုင်သေးတဲ့စိတ်ရဲ့ညစ်အကြေးကိလေသာတွေထူပြောတဲ့ပုဂ္ဂိုလ်ပုထုဇဉ်လို့သုံးပါတယ်။ပုထုဇဉ်ဆိုတာကိလေသာထူပြောတဲ့သူတနည်းအားဖြင့်ပြောရင်ကိလေသာတွေရဲ့ခေါင်းဆောင်ဖြစ်တဲ့လောဘဒေါသမောဟမြားပြတာဖြစ်တဲ့အတွက်လောဘဥဆောင်ပြီးတော့လောဘအလျောက်လိုချင်မှုကိုအခြေခံ၍ဆရာတင်ရဒေါသအလျောက်ကြောက်ရွံ့မှုပေါ်မူတည်ပြီးတော့လေဆရာတင်ရမတိတဲ့မောဟပေါ်မူတည်ပြီးတော့လေဆရာတင်ရတဲ့အတွက်ကြောင့်ပုထုဇဉ်ဆိုတာဆရာများသောသူကိလေသာအကုသိုလ်တွေမြားပြတဲ့သူပုထုဇဉ်လို့သုံးပါတယ်ဒါကြောင့်32ဘုံမှာရှိကြတဲ့အခါမှာကိလေသာဆိုတဲ့အကုသိုလ်တွေရဲ့ဆိုးကျိုးမကောင်းဘုံအပြစ်ရှိဘုံတွေကိုဟောဖို့ညွန်ပြပြတ်တာပေးတဲ့ဖျားရှင်အစားရှိတဲ့ဆရာသမားတွေမပေါ်လာတဲ့အခါမျိုးမှာအကောင်းနဲ့အဆိုးအကြောင်းနဲ့အကျိုးအမှားနဲ့အမှန်ဘာလို့မှမသိနိုင်မင်းနဲ့32ဘုံမှာကျင်လည်နေသမျှပုထုဇဉ်ဘဝနဲ့ပဲနေရပါတယ်ဒါကြောင့်32ဘုံမှာဖြစ်တည်နေတဲ့တတဝါတွေမှာအမှားမှန်အကောင်းဆိုးအကြောင်းအကျိုးကုသိုလ်အကုသိုလ်ခွဲမသိသေးသရွေ့ပုထုဇဉ်ဘဝနဲ့ပဲရက်တည်ခဲ့ရပါတယ်။ဒါကြောင့်ပုထုဇဉ်ဆိုတာ၄ယောက်နေရာမှာအခုကျမတို့ကြည့်တဲ့အခါမှာပုထုဇဉ်ပုဂ္ဂိုလ်၄ယောက်မှာဒုက္ကဋိအာဟိပုဂ္ဂိုလ်ရယ်၊သုကဋိအာဟိပုဂ္ဂိုလ်ရယ်၊ဒွိဟိပုဂ္ဂိုလ်ရယ်၊တိဟိပုဂ္ဂိုလ်ရယ်လို့၄စာထွက်ပါတယ်။အဲ့ဒီပုဂ္ဂိုလ်တွေရဲ့သတ်မှတ်ချက်ဒီဘာနဲ့သတ်မှတ်တာလဲဆိုရင်ကျမတို့ပဋိသင်္ဍေနဲ့ပဲသတ်မှတ်တယ်လို့သိရပါမယ်။ကျမတို့ပကိမိုင်းမှာပဋိသင်္ဍေကိစ္စတက်သောစိတ်ပေါင်း19ပါးဒါဟုပဋိသင်္ဍေစိတ်19ပါးဘုံမိုင်းကိုရောက်တဲ့အခါတုန်းကကျမတို့သင်ခဲ့ရတယ်ဘုံမိုင်းမှာဝီထိမုတ်ပိုင်းမှာပဋိသင်္ဍေပေါင်း20လို့သင်ခဲ့ရပါတယ်အဲ့ဒီမှာရုပ်ပဋိသင်္ဍေဖြစ်တဲ့အတိညတ္တပြမကြရင်ဇီဝိတနဝကကလယုတ်ပဋိသင်္ဍေကျန်နာရီတိပဋိသင်္ဍေစိတ်19ပါးယောပတိတန်တေယတဘာနံပတိတန်တေယ19ပါးပတိတန်တေပေါင်း20မှတ်မိပါလိမ့်မယ်အဲ့ဒီပေါ်မူတည်ပြီးတော့အခုကျမတို့ကနာမည်တွေပြီးတော့အဲ့ဒီမှာဒုဂတိဆိုတဲ့အတွက်ဒုဂတိဆိုတာဒုနဲ့ဂတိနဲ့ပေါင်းထားတာဒုဆိုတာမကောင်းတဲ့သဘောအပြစ်ရှိတဲ့သဘောဒုဆိုတာမကောင်းမှုဂတိဆိုတာတည်ပြီးတော့သွားတဲ့လားယာဒါကြောင့်လားယာသွားရအောင်ဂတိဒုအပေါင်းဂတိမှာအပေါင်းလေးကိုဖယ်လိုက်တော့ခန်းငယ်ကိုနှလုံးဆင့်လိုက်ရတော့ဒုဂတိဒုဂတိဆိုတာမကောင်းတဲ့ဘုံဌာနဆိုတော့32ဘုံရှိတဲ့အထဲထဲမှာတဲ့ဘဲဘုံမှာဘဲဘုံမှာနေတာလဲလို့ပြောရင်အပယ်လေးဘုံဆိုတဲ့ဒုဂတိဘုံမှာဟုတ်ပါလားအပယ်လေးဘုံဟူသောဒုဂတိဘုံ၌ဖြည့်၍ဒုဂတိအာဟိလို့ပြောတဲ့အတွက်အာဟိဆိုတာကဘာကိုသတ်မှတ်တာလဲဆိုရင်ကျမတို့ပဋိသင်္ဍေစိတ်ကိုယူလိုက်တာဒါဆိုရင်ဒုက္ခတိအပယ်လေးဘုံတည်းဟူသောအပယ်လေးဘုံတည်းဟူသောဒုက္ခတိဘုံ၌ဖြစ်၍အပယ်လေးဘုံသားတို့သည်ဘာစိတ်နဲ့ပဋိသင်္ဍေတို့ကျမတို့သင်ခဲ့လဲဆိုရင်အပယ်လေးဘုံသားတို့သည်အကုတလဝိဘေဥပိ္ခာတန္တိရဏစိတ်နဲ့ပဋိသင်္ဍေနေတယ်ဆိုတော့အကုတလဝိဘေဥပိ္ခာတန္တိရဏစိတ်ဒီဘယ်စိတ်ထဲရလဲကြည့်လိုက်တော့အာဟိစိတ်ထဲကဟုတ်ပါလားရှင်အကုတလဝိဘေလို့ပြောတဲ့အတွက်ဘာဇက်လေဘာဇက်လေဝိဘေဇက်အကုတလဝိဘေဆိုတဲ့အတွက်ဘာဇက်လေဝိဘေဇက်သင်လိုက်ရတယ်ကျမတို့ဟေတုသင်္ဃဟမှာ ဝိဘဇ္ဇနိုင်ဟိဗနပါသုံးပါဘာဟိတ်ဒီလေအလောဘဟိအဒောဒဟိအမောဟအကုသိုလ်ဇ္ဇနိုင်ဟိတ်သုံးပါကလောဘဟိဒောဒဟိမောဟကုသိုလ်ဇ္ဇနိုင်ဟိတ်သုံးပါကအလောဘဟိအဒောဒအမောဟဝိဘဇ္ဇနိုင်ဟိတ်သုံးပါကကရိယာဇ္ဇနိုင်ဟိတ်သုံးပါကအာလော
ဘ
ိအာရောဒိမောဟ။နောက်တနည်းဒီနေ့စေတသိက်ပိုင်းလဲအနိကရီဗီရှင်မိကုန်နေသင်နေပြီ။အာလောဘအာဒောသအာမောဟဆိုရယ်စေတသိက်သုံးပါသည်။သောဒနာစေတသိက်25ပါးတည်းမပါဘူးလား။သောဒနာစေတသိက်တို့ရှင်ရာစိတ်သည်သောဒနာစိတ်ပဲလေ။သောဒနာစိတ်သည်အချင်း59အချေ61ရှိတဲ့အထဲမှာကာမသောဘနာ24မဲဂုံ29လောကုတ္တရာအချင်းရှိအကျယ်40မှာကာမသောဘနာ24ကိုဇန်းနဲ့ခွဲလိုက်ရင်မဟာကုသိုလ်မဟာဝိဘက်မဟာကရိယာမဲဂုံစိတ်29လဲဇန်းနဲ့ခွဲရင်မဲဂုံကုသိုလ်ကိုဝိဘက်ကိုကရိယာကိုလောကုတ္တရာအချင်းရှိအကျယ်40ကိုဇန်းနဲ့ခွဲရင်ကုသိုလ်အနေဝိဘက်ပဲဒါဟုတ်ကြည့်ချင်းအားဖြင့်အလောအဒောအာမောဆိုသောသောဘနာစေတသိက်ထဲမှာပါတဲ့ဒီစေတသိက်3မှာရှင်ရာသောဘနာစိတ်ကိုကြည့်ရင်ဇက်3မျိုးပဲရှိမယ်ကုသိုလ်ဇက်ကဝိဘက်ဇက်ကကရိယာဇက်ဒါကြောင့်ကုသိုလ်ဇက်၌လည်းလောအလောအဒောအာမောဝိဘက်ဇက်မှာလည်းအလောအဒောအာမောကရိယာဇက်မှာလည်းအလောအဒောအာမောမှာပတိတန်တိစိတ်တွေပေါင်း19ပါးကိုကြည့်ရင်ဥပိ္ခာတန္တိရဏနှစ်လို့ပြောရင်အကုတလဝိဘက်ဥပိ္ခာတန္တိရဏတိကေအာဟေကုတလဝိဘက်ဥပိ္ခာတန္တိဒါဟုတ်ကြည့်ချင်းအပြင်ဥတီနှစ်လို့ဆိုလိုက်ပြီမယ်အဲ့ဒါဒီအကုတလဝိဘက်နဲ့ကုတလဝိဘက်ဆိုတော့ဝိဘက်ဇက်ပဲမဟာဝိဘက်စိတ်10ပါးဝိဘက်ဇက်ပဲမဲခုတ်ဝိဘက်9ပါးဝိဘက်ဇက်ပဲဆိုတော့ပတိတန္တိစိတ်ပေါင်း19ပါးမှန်သမျှဒီဝိဘက်ဇက်ဒါဆိုဝိဘက်စိတ်တွေဖြစ်တဲ့အတွက်ဝိဘက်ဇက်မှာရှင်ရမယ်ဟိတ်ဒီအလောအဒောအာမောရှိတဲ့အထဲမှာအကုတလဝိဘက်ဥပိ္ခာတန္တိရဏရေအဟေကုတလဝိဘက်ဥပိ္ခာတန္တိရဏသည်ဝိဘက်ဇက်မှာရှင်ရမယ်အလောအဒောအာမောဟိတ်သုံးပါးမှာဘယ်ဟိတ်မှာမရှိဘူးအဟေစိတ်18ပါးသည်ရှင်ဘဟိတ်တပါးမှမရှိသောကြောင့်အဟေစိတ်မီတယ်လို့ပြောတဲ့အထဲမှာအဟေစိတ်ထဲမှာပါနေတဲ့ဝိဘက်ဇက်မှာပါနေတဲ့ဥပိ္ခာတန္တိရဏနှစ်သည်ဝိဘက်ဇက်၌ရှင်ရမယ်အလောအဒောအာမောဟိတ်သုံးပါးမှာတပါးမှမရှိနဲ့အတွေ့အဲ့ဒီအကုတလဝိဘက်ဥပိ္ခာတန္တိရဏစိတ်ကိုလည်းအဟိစိတ်ထဲနေတဲ့အတွေ့အဟိပဋိတန္တိလို့သုံးမယ်အဟိကုတလဝိဘက်ဥပိ္ခာတန္တိရဏကိုကြည့်ရင်လည်းအဟိပဲဖြစ်တဲ့အတွေ့အကြောင်းအဟိနှစ်ခုရတယ်အဟိမှာမှကျမတို့ဘုံပိုင်းမှာတင်လိုက်ရတယ်ဟုတ်လားပကိန်းပိုင်းမှာလည်းတင်လိုက်ရတယ်အကုတလဝိဘဲဥပိ္ခာတန္တိရဏတိဘေဘုံသားတို့ရဲ့ပဋိတန်တွေဘဝင်စုတိလဲလို့ပြောရင်အပယ်လေးဘုံသားတို့ရဲ့ပဋိတန်တွေဘဝင်စုတိတခအာဟေကုတလဝိဘဲဥပိ္ခာတန္တိရဏတိဘေဘုံသားတို့ရဲ့ပဋိတန်တွေဘဝင်စုတိလဲဆိုဘုံပိုင်းမှာတင်လိုက်ရတယ်လူဘုံနဲ့ဝိနိပါတိကဟုတ်လားဝိနိပါတိကအတုရာဘုံလို့ခေါ်တဲ့ဟုတ်တယ်လားဘုံမစိုးနဲ့တိဟုတ်ရဲ့လားလူဘုံနဲ့စတုမဟာရိမာမပကိမိုင်းတင်ခဲ့တာကလူချိုးလူကန်းနဲ့ချိုးနှက်ကန်းလို့တင်ရတယ်ဘုံပိုင်းကြတော့လူဘုံမှာရဲ့နှက်ချိုးနှက်ကန်းလို့ပြောတာဒီတကယ်နှက်ချိုးနှက်ကန်းပြောနေတာမဟုတ်ဘဲနဲ့စတုမဟာရိထဲမှာပါနေတဲ့ဝိနိပါတိကအတုရာဟုတ်လားဒါဆိုရင်လူဘုံနဲ့ဝိနိပါတိကဘုံဆိုတာဝိနိပါတိကဆိုတာစတုမဟာရိအနွယ်ထဲပါတာဟုတ်ရဲ့လားရှင်ဒါဖြစ်တဲ့အတွက်လူနဲ့နတ်ဆိုတဲ့ကအပဒုက္ကဋိဘုံလားသူက္ကဋိဘုံလားဒါဆိုရင်ဒီနေရာမှာသူက္ကဋိဒီမှာကဒုက္ကဋိဟုတ်ရဲ့လားအကုတလဝိဘက်ဥပိ္ခာတန္တိရဏသည်အပယ်လေးဘုံဟူသောဒုက္ကဋိဘုံမှာဖြစ်တဲ့အဟေကုတလဝိဘက်ဥပိ္ခာတန္တိရဏသည်လူဘုံနဲ့စတုမာရိနတ်ထဲမှာပါနေတဲ့ဝိနိပါတိကအတုရာဆိုတဲ့သူကတိဘုံမှာဖြစ်တယ်နှစ်ခုစလုံးဒီဟိတ်မရှင်တဲ့အာဟိတ်စိတ်ထဲကဝိဘက်ဇက်မှာရှင်ရမယ်အလောအဒောအာမောဟိတ်သုံးပါလုံးမရှင်တဲ့အတွက်ဒုက္ကတိအာဟိတ် ปฏิตันติตุกฏิอาเหปฏิตันติดิปฏิตันติสิ่งเนี่ยณีได้ปุคคตัตตวะဖြစ်တဲ့အတွေ့ပုဂ္ဂိုလ်လို့နာမည်တက်လိုက်တယ်။ဒါဆိုရင်ဒုက္ခတိအာဟိပုဂ္ဂိုလ်လို့ပြောရင်အပေလေးဘုံသားဟုတ်ရဲ့လား။ဒုက္ခတိအာဟိပုဂ္ဂိုလ်ဆိုရင်လူဘုံနဲ့စတုမာရေဘုံမှာလူချိုးလူကန်၊နတ်ချိုးနတ်ကန်မြင်သလား။အဲ့ဒါကိုဒါကြောင့်ဒုက္ခတိအာဟိပုဂ္ဂိုလ်လို့ပြောရင်သုံးနှစ်ဖြတ်ဖြတ်ရမယ်။ဒုက္ခတိကတစ်ဖြတ်အာဟိကတစ်ဖြတ်။ဒုက္ခတိအာဟိပုဂ္ဂိုလ်ဆိုလဲနှစ်ဖြတ်ဖြတ်ရမယ်။ဒုက္ခတိကတစ်ဖြတ်ဒုက္ခတိဒုက္ခတိကဘာကိုကြည့်လဲဘုံကိုကြည့်တယ်အာဟိတ်ကဘာကိုကြည့်လဲပဋိသင်္ဍေစိတ်ကိုကြည့်တယ်ဟုတ်လားပဋိသင်္ဍေစိတ်မှာမအလောအဒောအာမောဆိုတဲ့ဝိပဿနာရှင်ရမယ်ဟိတ်သုံးပါးမရှင်လို့ကျွန်တော်တို့ကအာဟိတ်စိတ်18ပါးသည်ရှင်ဘဲဟိတ်တပါးမြမရှိသောကြောင့်အာဟိတ်စိတ်မီးလို့ကျွန်တော်တို့ကဇိုးရိုးပဲဆိုခဲ့ပေမဲ့ဟိတ်ဘယ်နှပါးရှိလဲလို့ကျွန်တော်တို့ကြက်ခဲတော့ဟိတ်က6ပါးရှိတယ်နည်းနည်းထပ်တင်မလို့အာယစိတ်18ပါးလို့ပြောရင်ရှင်ဘဲဤတပါးမှမရှိသောကြောင့်ဆိုဟိတ်6ပါးလုံးမရှိသောကြောင့်လို့ထင်တော့မယ်ဟိတ်6ပါးလုံးမရှိတာမဟုတ်ဘာလို့လဲအာယစိတ်18ပါးကိုဆိုကြည့်ရင်အာကုတလဝိဘက်က9ပါးအာဟိတ်ကုတလဝိဘက်က10ပါးအာဟိတ်ကရိယာက3ပါးဇက်နဲ့ခွဲလိုက်ရင်အာကုတလဝိဘက်9နဲ့အာဟိတ်ကုတလဝိဘက်10ဒီဝိဘက်ဆက်အာဟိကရိယာ3ပါးသည်ကရိယာဆက်အာဟိစိတ်18ပါးသည်ရှင်ဘဲဟိတ်တပါးမြမရှိသောကြောင့်အာဟိစိတ်မီးဆိုရှင်ဘဲဟိတ်6ပါးလုံးမရှိတာပြောတာမဟုတ်ဘူးဟင်ဆိုရဆိုခဲ့တယ်မလားအာဟိဆိုကြည့်ပါအာဟိစိတ်18ပါးသည်ရှင်ဘဲဟိတ်တ
ပါးမြမရှိသောကြောင့်အာဟိစိတ်မီး
ဟိတ်ဘယ်နှပါးလဲ
6ပါး
ဟိတ်6ပါးမှာလောဘဟိတ
်โทสะหิตโมหะหิตอโลภะหิตอโทสะหิตอโมหะ
ကျမတို့စာသင်သားဘဝကလည်းအာယစိတ်18ပါးသည်ရှင်ဘဲဟိတ်တပါးမြမရှိသောကြောင့်အာယစိတ်မီးလို့ကြက်ခဲ့တာပဲကြက်ခဲ့တဲ့အခါမှာအာယစိတ်18ပါးသည်ရှင်ဘဲဟိတ်ဘယ်နှပါးလဲဆိုဟိတ်6ပါးလုံးနဲ့မရှင်လို့လို့ထင်ထားတယ်အာယစိတ်18ပါးသည်ဟိတ်6ပါးလုံးနဲ့မရှင်လို့အာဟိလိုထင်းရင်မှားသွားမယ်အာဟိစိတ်18ပါးမှာအာကုတလဝိဘက်ကခွန်အာဟိကုတလဝိဘက်က8ဆိုတဲ့ခုနဲ့8ပေါင်းလိုက်တယ်15ပါးဒီဝိဘက်ဆက်ဟုတ်လားအာဟိကရိယာစိတ်3ပါးကကရိယာဆက်ဝိဘက်ဇက်နဲ့မှာဟိတ်3ပါးကအလောအဒောအာမောကရိယာဇက်မှာဟိတ်3ပါးလဲအလောအဒောအာဟိကရိယာစိတ်3ပါးဒီကရိယာဇက်မှာရှင်ရမယ်အလောအဒောအာမောနဲ့မရှင်လို့အာဟိလို့နာမည်ရရှင်လားမသိဘူးအာကုတလဝိဘက်ခွန်နဲ့အာဟိကုတလဝိဘက်ရှိကဝိဘက်ဇက်မှာရှင်ရမယ်အလောအဒောအာမောတပါးမှာမရှင်လို့အာဟိဒါကြောင့်အာဟိစိတ်18ပါလုံးသည်ဝိဘက်ဇက်နဲ့ကရိယာဇက်နှစ်မျိုးပဲရှိတယ်ဝိဘက်ဇက်မှာရှင်ရမှာကိုဝိဘက်စိတ်တွေကမရှိကရိယာဇက်နဲ့ရှင်ရမယ်ဟိတ်တွေကိုကရိယာစိတ်တွေကမရှင်နေတဲ့အတွေ့အဲ့ဒီပေါင်းလိုက်လို့ရှင်အဲ့ဒါကိုအာဟိတ်လို့ခေါ်လိုက်တယ်ဆိုလိုတာနားလည်အောင်ပြောရင်ဝိဘက်စိတ်ပေါင်းပြီးစိတ်အချင်း89ပါးထဲမှာဝိဘက်စိတ်အချင်း36ရှိတယ်ဟုတ်လားလဲမသိပါဆာမိုးတော်နီးနေပြီဟုတ်တယ်နော်36မရှိဘူးလား36ကိုစုပြပါလို့ပြောရင်အာကုတလဝိဘက်ခွန်အာဟိကုတလဝိဘက်ရှိမဟာဝိဘက်ရှိမဟေကုဝိဘက်ကိုလောကုတ္တရာဝိဘက်၄ဟုတ်လားရှင်ဟုတ်တယ်နော်လောကုတ္တရာဝိဘက်၄လို့ပြောရင်လောကုတ္တရာဝိဘက်စိတ်အချင်းလေးအကျဲ20တိဝိဘက်ဇက်မှာအလောအဒောအမောရှင်မှာ၃ခုလုံးရှင်တော့တိဟိတ်ဟုတ်လားလို့ဟုတ်တယ်နော်မဟေကုဝိဘက်ကိုရူပဝိဘက်၅နဲ့အရူပဝိဘက်၄တိဝိဘက်ဇက်မှာရှင်ရမယ်အလောအဒောအာမော၃ခုစလုံးရှင်တဲ့အတွက်ကြောင့်တိဟိတ်ဟုတ်လားမဟာဝိဘက်ရှိညာဝိတ်၄နဲ့ညာတန်၄မှာညာတန်၄တိဝိဘက်ဇက်မှာရှင်ရမယ်အလောအဒောအာမော၃ဘုံလုံးရှင်တဲ့အတွက်ကြောင့်တိဟိတ်ဟုတ်လားမဟာဝိဘက်ညာဝိတ်၄တိဝိဘက်ဇက်မှာရှင်ရမယ်အလောအဒောအမောတွေကညာနာဝိပယုတ်ဖြစ်တဲ့အတွက်နှစ်ပါးပဲရှင်တဲ့အတွက်ကြောင့်ဒွိဟိတ်ဟုတ်လားလဲမသိဥပိ္ခာတန္တိရဏနှစ်တိ အကုသလဝိဘဲနဲ့အာဟိကုသလဝိဘဲတွေဖြစ်နေတဲ့အတွက်ဝိဘဲဇက်မှာရှင်ရမယ်ဟိတ်သုံးပါးမှာတပါးမှမရှင်နေတဲ့ကြောင့်အာဟိရှင်းလားလဲမသိဒါဆိုရင်ကျမတို့ကအာဟိစိတ်18ပါးသည်ရှင်ဘဲဟိတ်တပါးမြမရှိသောကြောင့်အာဟိစိတ်မီးဤဆိုရင်ဆိုရာဆိုခဲ့တဲ့ဟိတ်6ပါးလုံးမရှင်လို့လို့ထင်နေမယ်ဟိတ်6ပါးလုံးမရှင်တာမဟုတ်ဘူးအဲ့ဒီအာဟိစိတ်18ပါးမှာဇတ်နှမျိုးပဲရှိတယ်ဝိဘဇတ်နဲ့ကရိယာဇတ်မှာဝိဘစိတ်တို့သည်ဝိဘဇတ်မှာရှင်ရမှာမရှင်ဘူးဒါကြောင့်ဝိဘစိတ်ပေါင်း36ထဲမှာ15ပါးတော့အကုတလဝိဘခွန်နဲ့ကုတလဝိဘ8ပါးတို့သည်ဟိတ်ဝိဘဇတ်မှာရှင်ရမယ်ဟိတ်3ပါးလုံးမရှင်လို့အာဟိတ်လို့ဆိုလိုက်တာရှင်းလားလို့ဒါဆိုရင်အဲ့ဒီလိုမြင်တာမှာထိုနည်းတူစွာကရိယာစိတ်ပေါင်း20ရှိတယ်ကရိယာစိတ်ပေါင်း20ကိုကျင့်အာကုတအာဟိကုတလ sorry ကရိယာစိတ်ပေါင်း20မှာအာဟိကရိယာက3မဟာကရိယာက8မေဟဂုတ်ကရိယာက9မေဟဂုတ်ကရိယာ9ပါသည်ကရိယာဇတ်မှာရှင်ရမယ်3ခုလုံးအလောအတောအမောရှင်တဲ့ကြောင့်တိဟိတ်တိဟိတ်ကရိယာခုနတိဟိတ်ဝိဘက်ညင်လားလဲမသိမဟာကရိယာရှစ်ထဲမှာညာတန်လေးသည်မဟာကရိယာညာတန်လေးသည်ကရိယာဇတ်မှာရှင်မဲ့အလောအာဒောအာမောသုံးခုလုံးရှင်တဲ့အတွက်ကြောင့်တိရိတ်ကရိယာမြင်လားမဟာကရိယာညာဝိတ်လေးသည်ကရိယာဇတ်မှာရှင်ရမဲ့အလောအာဒောအာမောရေကအာမောဖယ်လိုက်နှစ်ပါးရှင်တော့ဒွိဟိတ်ကရိယာဟုတ်လားပိဿဒွာရဝဇံမနောဒွာရဝဇံဟတိတုတ်ပတ်ဆိုရက်ဟရိကရိယာ၃ပါးသည်ကရိယာဇတ်မှာရှင်ရမယ်အလောအာဒောအာမောတပါးမှမရှင်တဲ့အတွက်အာဟိကရိယာဒါကြောင့်ကရိယာစိတ်ပေါင်း20မှာအာဟိကရိယာက3ဒွိဟိကရိယာက4တိဟိကရိယာက73ပါးတိဟိကရိယာက73ပါးညာတန်၄ရေမေဂုတ်ကရိယာမြင်သလားအဲ့ဒီလိုမမြင်များသောအားဖြင့်တင်စမှာမမြင်ဘူးဓမ္မမေရှိတယ်။ကျမတို့လည်းယောသားစွာပြောရင်တင်စမမြင်ပါဘူး။အဲ့ဒါအဲ့ဒီလိုစဉ်းစားနေရတယ်။အဘိဓမ္မာရဲ့တယုတ်တေသည် apply ပြန်လုပ်ရတယ်။အမြဲတမ်းစဉ်းစားမှညံထွက်လာတာ။အဲ့တော့မှဩကျမတို့အဲ့ဒီအချိန်မှာကိုတိသွားတဲ့အချိန်မှာဓမ္မမေရှိတို့လည်းသိစေချင်တာပေါ့။ကျမတို့တော့မှမစဉ်းစားရင်ဒီတိုင်းပဲလှေနံဓာတ်ထည့်ပဲမှတ်ထားခဲ့တာ။အဲ့တော့ကျမတို့ခုတိလာတဲ့အတိလေးဒီဒီလောက်တိလာရင်ကျမတို့တိတဲ့အတိဒီအပြီးမတိသေးဘူးနော်ကျမတို့မြတ်စွာဘုရားတော်တော်တိမလားမတိဘူးလားအကုန်တိတာပေါ့အဲ့ဒီတိတဲ့အခါဘုရားဟောတဲ့တရားတွေကိုကျမတို့သင်တော့သင်မိမယ်အကုန်မတိဘူးစာကားမှန်ဤဉာဏ်မမိထိအောင်သူမတိပဲခုဓမ္မမိတ်ဆွေတို့အဲ့ဒါလေးကိုစဉ်းစားနည်းလေးတတ်အောင်ပြောပေးတာနားလည်ပြီနော်ဒါဆိုရင်ပဋိသင်္ဍေစိတ်ပေါင်း16ပါးတဲ့ကအကုသလဝိဘေဥပိ္ခာတန္တိရဏသည်အပယ်လေးဘုံသားတို့ရဲ့ပဋိသင်္ဍေအပယ်လေးဘုံဒီဟုသောဒုက္ခရိဘုံ၌ဖြစ်၍အကုသလဝိဘေဥပိ္ခာတန္တိရဏစိတ်နှင့်ဆိုတဲ့အတွေ့ဟိတ်မရှင်သောအာဟိစိတ်နှင့်ပဋိသင်္ဍေနေတဲ့အတွေ့ဒုက္ခတိအာဟိပုဂ္ဂိုလ်လို့ခေါ်တယ်နားလည်လားရှင်တခါကျွန်တော်တို့စာကြည့်ရတယ်လူကျိုးလူကံလူဘုံနဲ့စတုမာရိဘုံမှလူကျိုးလူကန်းနဲ့ကျိုးနဲ့ကန်းတို့သည်အာဟိကုတလဝိဘေဥပိ္ခာတန္တိရဏစိတ်နဲ့ပဋိသင်္ဍေနေရတယ်ဆိုတော့အာဟိကုတလဝိဘေဥပိ္ခာတန္တိရဏစိတ်သည်ဝိဘဇ္ဇမှာရှင်ရမယ်ဟိတ်သုံးပါးတပါးမှမရှင်တော့အာဟိလူဘုံနဲ့စတုမာရိတနည်းဝိနိပါတိကသူရဘုံဖြစ်တဲ့အတွက်သူဂတိဘုံ၌ဖြစ်၍အာဟိစိတ်နဲ့နေရတဲ့အတွက်သူဂတိအာဟိပုဂ္ဂိုလ်လို့ခေါ်တယ်နားလည်လားရှင်မဟာဝိဘေစိတ်၈ပါးမာဝိဘစိတ်၈ပါးထဲမှာညာနာဝိပယုတ်စိတ်၄ပါးညာနာတံပယုတ်စိတ်၄ပါးသည်လူဘုံနဲ့နတ်ပြည်၆ထက်ကကာမတုဂရိ9ဘုံမှလူကောင်းနဲ့ကောင်းတို့ရဲ့ပဋိသင်္ဍေဘွင်စုတိစိတ်လို့ကြက်ခဲ့ရတယ်။ဗတ်ကိန်းပိုင်းမှာဟုတ်လား။အဲ့ဒီလိုကြက်ခဲ့တဲ့နေရာမှာလူဘုံနဲ့စတုမဟာရေဘုံဆိုတဲ့ကဒါသည်တုဂရိဘုံတွေပဲပေါ့။သို့သောမဟာဝိဘညာဝိလေးနဲ့နေရင်ဝိဘဇ္ဇမှာဟိတ်သုံးပါးတဲ့ကညာနာဝိပယုတ်ဆိုရဲအာမောဟမပါရင်အဲ့ဒါဒွိဟိတ်ပဋိသင်္ဍေအဲ့တော့မဟာဝိဘေညာနာဝိပယုတ်စိတ်၄ပါးနဲ့နေတဲ့လူဘုံနဲ့ နတ်ပြည်6ထက်ဆိုရဲကာမတုပ္ပရိ9ဘုံမှလူကောင်းနဲ့ကောင်းတို့တော့ဒွိဟိတ်ပုဂ္ဂိုလ်လို့ခေါ်ပါကာမတုပ္ပရိ9ဘုံမှကြံ့နေတဲ့မဟာဝိဘက်ညာဏတန်ပြုတ်စိတ်4ပါးနဲ့နေတဲ့လူနဲ့နတ်ကြတော့တိဟိတ်လူတိဟိတ်နတ်တိဟိတ်ပုဂ္ဂိုလ်လို့ခေါ်မှာပေါ့ရူပဝိဘက်5ပါးကရူပ15ဘုံအရူပဝိဘက်4ကအရူပ4ဘုံအဲ့တော့ရူပဝိဘက်အရူပဝိဘက်တို့သည်ဝိဘက်ဇက်မှာရှင်ရမယ်အလောအာတောအာမောမှာဟိတ်သုံးပါးလုံးရှင်တော့တိဟိတ်ဆိုပြီးတော့ပုဂ္ဂိုလ်ခွဲလိုက်တာပဋိသင်္ဍေပေါင်း20နဲ့ခွဲပဋိသင်္ဍေပေါင်း19ပါးနဲ့အခုခွဲပြတာနားလည်လားဒါဆိုရင်ကျမတို့ဒုက္ခတိအားဟိပုဂ္ဂိုလ်လို့နာမည်တက်တာအပယ်လေးဘုံဒီဟုသောဒုက္ခတိဘုံ၌ဖြစ်၍ဟိတ်ဟိတ်မရှင်တော့ဟိတ်ဆိုတာစိတ်လားစေတသိက်လားစေတသိက်ဆိုတာစိတ်နဲ့အတူဖြစ်မယ်အတူချုပ်မယ်အာယုံတူမယ်မိယာတူမယ်အဲ့ဒါကိုတံပယောဂလို့သုံးတယ်တံပယုတ်လို့သုံးတယ်ရှင်တယ်လို့ထိပ်ပဲဒါကြောင့်ဟိတ်မရှင်တော့ဟိတ်ထိုက်တဲ့စေတသိက်မရှင်တော့အာဟိတ်စိတ်နဲ့ပဋိတန်တီနေတဲ့အာကုတလဝိဘေဥပိ္ပခတန်တီရဏစိတ်နဲ့နေတဲ့ပုဂ္ဂိုလ်ကိုဘာပုဂ္ဂိုလ်လို့ခေါ်လိုက်လဲဒုဂတိအာဟိတ်ပုဂ္ဂိုလ်လူဘုံနဲ့ဝိနိပါတိကဆိုတဲ့အတုရာဆိုတဲ့လူနတ်တွေဆိုတဲ့သူဂရိဘုံမှာဖြစ်ပြီးတော့အာဟိတ်ကုတလဝိဘဲဥပိ္ပခတန္တိရဏတိဝိဘဲဇက်မှာရှင်ရမယ်အလောအဒောအမောမရှင်တဲ့အတွက်ဟိတ်မရှင်တော့အာဟိတ်စိတ်နဲ့ပဋိတန်တိနေတဲ့အတွက်ဒါကိုလည်းဘာလို့ခေါ်လဲသူဂတိအာဟိတ်ဘုံနောက်တစ်ဆင့်နဲ့သူဂတိအာဟိတ်တစားထတ်တိုးမယ်ဟုတ်ပြီနော်အဲ့ဒါဘာလဲဆိုရင်သူဂတိအာဟိတ်မှာအတိညာတ်ဗြဟ္မာဘုံအတိညာတ်ဗြဟ္မာဘုံဆိုရဲကအတိညာတ်ဘုံဒီဗြဟ္မာဘုံလေဗြဟ္မာဘုံဆိုတာကုသိုလ်ကြောင့်ရောက်တာလားအကုသိုလ်ကြောင့်လားကုသိုလ်ကြောင့်ရောက်ရင်သူဂတိအကုသိုလ်ကြောင့်ရောက်ရင်ဒုက္ခတိဆိုတော့အတိညာတ်ဘုံဆိုတာဗြဟ္မာဘုံဆိုတော့သူဂတိဘောဟုတ်လားအတိညာတ်ဒီဟုသောသူဂတိဘုံမှာဖြစ်ပြီးတော့သူကဇီဝိတနဝကကလက်ယုတ်နဲ့နေတယ်ဆိုရဲယုတ်နဲ့နေတာယုတ်တရားတွေသည်ယုတ်ဆိုတာဓမ္မမိတ်ဆွေများအကုသိုလ်လားကုသိုလ်လားဝိဘက်လားကရိယာလားယုတ်ဆိုတဲ့တရားသည်ယုတ်ဆိုတာသည်အကုသိုလ်ဇက်လားကုသိုလ်ဇက်လားဝိဘက်ဇက်လားကရိယာဇက်လားဘသူကဝိဘက်ဇက်လို့ပြောလဲယုတ်သည်အကုသိုလ်လည်းမဟုတ်ဘူးကုသိုလ်လည်းမဟုတ်အပြာကတာပါဝိဘက်လည်းဝိဘက်နဲ့ကရိယာပေါင်းတာမဟုတ်ဘူးသဘောမပေါက်နေဘူးအဲ့ဒါအပြာကတာဆိုသောသဘောတရားသည်အကုသိုလ်ကုသိုလ်မဟုတ်တာမှန်တယ်၍အပြာကတာခေါ်တဲ့အတွေ့စိတ်ဆိုတဲ့သဘောကိုကြည့်စိတ်သည်စိတ်89 21မှာအကုသိုလ်စိတ်12ပါကုသိုလ်စိတ်အကျဉ်း၂၁အကျဉ်း၃၇ဝိဘက်စိတ်အကျဉ်း၃၆အကျဉ်း၅၀နဲ့ကရိယာစိတ်ပေါင်း၂၀ဟုတ်လားဟုတ်ရဲ့လားဒါဆိုရင်စိတ်တွေထဲမှာအကုသိုလ်စိတ်သည်အကုသိုလ်ဇက်ကုသိုလ်စိတ်သည်ကုသိုလ်ဇက်ကုသိုလ်အကုသိုလ်မဟုတ်တာမှန်တဲ့၍သည်အပြာကတ္တအပြာကတ္တဆိုတာကုသိုလ်လည်းမဖြစ်ရဘူးအကုသိုလ်လည်းမဖြစ်တာဘူးအပြာကတ္တခေါ်တဲ့အတွက်နံတရားထဲမှာအပြာကတ္တတရားနံအပြာကတ္တကိုပြောပါဆိုဝိဘက်နဲ့ကရိယာအဘိဓမ္မတတရား၅ပါးရှိတယ်စိတ်စေတသိက်ယုတ်နိဗ္ဗာန်ပြည့်ညက်ဟုတ်လားဟုတ်တလားအဘိဓမ္မတတရား၅ပါးစိတ်စေတသိက်ယုတ်နိဗ္ဗာန်ပြည့်ညက်မှာစိတ်ထဲမှာအကုသိုလ်ကုသိုလ်ဝိဘက်ကရိယာ၄ခုရှိတယ်အဲ့ဒီမှာအကုသိုလ်ကုသိုလ်မဟုတ်တဲ့ဝိဘက်နဲ့ကရိယာတိအပြာကတ္တစေတသိက်ထဲမှာအကုသိုလ်စိတ်နဲ့စေတသိက်နဲ့ရှိအကုသိုလ်စိတ်နဲ့ရှင်နဲ့အကုသိုလ်စေတသိက်တိအကုသိုလ်ဇက်ပဲသဘောပေါက်သလားမသိကုသိုလ်စိတ်တွေနဲ့ရှင်နဲ့စေတသိက်မှန်သမျှတိကုသိုလ်ဇက်ပဲအကုသိုလ်ကုသိုလ်မဟုတ်တဲ့ဝိဘက်ကရိယာတွေနဲ့ရှင်နဲ့စေတသိက်မှန်သမျှတိအပြာကတ္တရှင်းလားရုပ်ဆိုတာအကုသိုလ်လည်းမဟုတ်ဘူးကုသိုလ်လည်းမဟုတ်ဘူးဆိုရင်ရုပ်ဆိုတာအပြာကတ္တအဲ့ဒီရုပ်ကိုသွားပြီးဝိဘက်နဲ့ကရိယာလို့ဘယ်တော့မှမမှန်နဲ့ရုပ်ဆိုတာဝိဘက်လည်းမဟုတ်ဘူးကရိယာလည်းမဟုတ်ဘူးအကုသိုလ်ကုသိုလ်မဟုတ်တဲ့အပြာကတ္တသဘောပေါက်သလားအဲ့ဒါသွားပြီးရုပ်ဆိုတာဝိဘက်ကရိယာဆိုသေသွားလိမ့်မယ်ဓမ္မမိတ်ဆွေအဲ့ဒါဘသူတင်လိုက်တယ်ဖြစ်သွားမယ်ရုပ်ဆိုတာအပြာကတ္တအပြာကတ္တတရားသည်အကုသိုလ်နဲ့ကုသိုလ်မဟုတ်တာမှန်သမျှသည်အပြာကတ္တဘယ်နားလေလား ဒါဆိုရင်နာအပြာကတကိုပြောပါဆိုရင်တော့ဝိဘက်နဲ့ကရိယာရုပ်အပြာကတရုပ်နားလည်လားတော်ပြီရုပ်ကိုဝိဘက်ကရိယာလို့ဘတော်မှမပြောမိစေနဲ့ရုပ်ဒီဝိဘက်လည်းမဟုတ်ဘူးကရိယာလည်းမဟုတ်ဘူးရှင်းရောရှင်းလားရုပ်ဆိုတာအပြာကတအဲ့ဒီရုပ်တရားဒီအပြာကတတရားဖြစ်တဲ့အတွက်ရုပ်တရားမှာဟိတ်ရှင်းလားဟေးဆိုတာစေတသိက်စေတသိက်ဆိုတာဘယ်မှာပဲရှင်ပါလဲဘလို့ရှင်လဲဖြစ်ရင်လဲအတူချုပ်ရင်လဲအတူအာယုံလဲတူမိတူလေးတူနဲ့ရှင်နာကိုတန်ပယုတ်လို့သုံးတာရှင်းလားရုပ်တရားဆိုတာရုပ်ကြီးမှာစေတသိက်တရားမရှင်ဘူးမရှင်ဘူးလို့မပြောမရှိဘူးဒါကြောင့်ရုပ်ဆိုတာအဟိတ်လားတဟိတ်လားလို့ပြောရင်အာဟေရုပ်တည်မြုပ်ပိုင်းကိုသင်ခဲ့တော့ရုပ်ဆိုတာဟိတ်ထိုက်တဲ့စေတသိက်တွေရှင်းလားမရှင်လဲမရှင်ဘူးရှိလားမရှိလဲမရှိတဲ့အတွက်ဇီဝိတနဝကကလတ်ရုပ်ဆိုတဲ့ရုပ်နဲ့ပဋိသင်္ဍေနေဟိတ်ထိုက်သောစေတသိက်များရှိသလားမရှိပါဘူးမရှင်ဘူးလို့မပြောဘူးမရှိဘူးရုပ်တရားသည်အလောအာဒောအာမောစရှိတဲ့ဟိတ်ဆိုတဲ့စေတသိက်တရားတွေမရှိတဲ့အတွက်ရုပ်ဒီလဲပါပဲလေအာဟိတ်ပဲနားလေလားနန်တရားတွေထဲမှာလဲဝိဘက်ဇက်မှာရှင်ရမယ်အလောအာဒောအာမောမရှိနဲ့စိတ်တွေမှန်သမျှလဲအာဟိတ်ပဲဒါကြောင့်အကုတလဝိဘက်ဥပိ္ခတန္တိရဏကြတော့အလောအာဒောအာမောဆိုတဲ့စေတသိက်တရားမရှင်လို့အာဟိတ်အာဟိကုတလဝိဘေဥပိ္ခာတန္တိရဏလေဝိဘဇ္ဇမှာရှင်ရမယ်အလောအာဒောအာမောမရှင်လို့အာဟိရှင်းလားဇီဝိတနဝကကလတ်ယုတ်ကြတော့အလောအာဒောအာမောမရှင်နာမဟုတ်အဲ့ဒါစေတသိက်တွေဟိတ်ဆိုတာစေတသိက်တွေဟုတ်လားအဲ့ဒီစေတသိက်ဆိုတာစိတ်နဲ့ပဲသွားတာလေဟုတ်လားယုတ်တရားမှာစေတသိက်ရှိသလားမရှိတဲ့အတွက်အာဟိဒါကြောင့်အာဟိဆိုတာဟိတ်မရှိရင်လဲအာဟိဟိတ်မရှိရင်လဲရုပ်ဆိုတာဟိတ်မရှိတာလားမရှိတာလားမရှိတာဒါကြောင့်အတိညတ္တဗြမဘုံဆိုတဲ့သူဂရိဘုံမှာဖြစ်ပြီးတော့ဟိတ်မရှိတော့ဟုတ်လားဟိတ်မရှိတော့ရုပ်သက်သက်နဲ့ပဋိသင်္ဍေနေတဲ့ပုဂ္ဂိုလ်ကိုလည်းသူကတိအာဟိတ်လို့သုံးတယ်မြင်သလားဒါဆိုရင်အာဟိတ်ပုဂ္ဂိုလ်သည်ဘယ်နှစားထွက်လာလဲဆိုသုံးစားတိတိထွက်လာတယ်အာဟိတ်ပုဂ္ဂိုလ်သည်သုံးစားတိတိထွက်လာအဲ့ဒီသုံးစားမှာဒုက္ကတိအာဟိတ်ပုဂ္ဂိုလ်ရဲ့သူကတိအာဟိတ်ပုဂ္ဂိုလ်သူကတိအာဟိတ်ပုဂ္ဂိုလ်မှာနှစ်စားထပ်ထွက်တယ်လူဘုံနဲ့ဝိနိပါတိကအတုရာဘုံဆိုတဲ့သူကတိဘုံမှာဖြစ်ပြီးတော့ကုတလဝိဘက်ဥပိ္ခာတန္တိရဏစိတ်နဲ့နေတဲ့အတွက်ဝိဘက်ဇ္ဇမှာရှင်ရမယ်အလောအာဒောအာမောမရှင်မှုကြံတဲ့စိတ်တသိတော့ရှင်တယ်လေအဲ့ဒီဟိတ်မရှင်နဲ့အာဟိတ်စိတ်နဲ့ပဋိသင်္ဍေနေတဲ့လူနဲ့ကိုလည်းသူကတိအာဟိတ်ပုဂ္ဂိုလ်လို့သုံးတယ်ရှင်းလားတခါအတိညာတဘုံဆိုတဲ့သူကတိဘုံမှာဖြစ်ပြီးတော့ဟိတ်မရှိတော့ဇီဝိဒနဝကကလတ်ယုံနဲ့ပဋိသင်္ဍေနေတဲ့ဗြမာကိုလည်းသူကတိအာဟိလို့သုံးတဲ့အတွက်စာမေးဝဲမေးခွန်းအတွက်အရန်ရေးကြည့်တဲ့နေရာတွေလာတော့မှမဟုတ်လို့သိနေတာရလားဒါဆိုရင်သူကတိအာဟိပုဂ္ဂိုလ်သည်နှစ်စားထွက်လာလိမ့်မယ်ဟုတ်တယ်လားဘာနှစ်စားလဲဆိုရင်လူနဲ့သူကတိအာဟိကေဗြမာသူကတိအာဟိကေဆိုပြီးတော့သူကတိအာဟိပုဂ္ဂိုလ်သည်နှစ်စားထွက်မလားမထွက်ဘူးလားနားလေလားမသိဘူးဒါကြောင့်လူသူကတိအာဟိတ်ကိုပြောပါဆိုရင်လူဘုံဆိုတဲ့သူကတိဘုံမှာဖြစ်ပြီးတော့အာဟိတ်ကုတလဝိဘေဥပိ္ခာတန္တိရဏစိတ်နဲ့နေတဲ့အလောအာဒောအာမောဟိတ်သုံးပါမရှင်တဲ့ပုဂ္ဂိုလ်ကိုလည်းသူကတိအာဟိတ်နတ်သူကတိအာဟိတ်ပုဂ္ဂိုလ်ပြောပါဆိုရင်ဝိနိပါတိကအတုရာဆိုတဲ့စတုမာရိဘုံမှာဖြစ်ပြီးတော့ဟုတ်ရဲ့လားဟုတ်ရဲ့လားစုမာရိဘုံကြီးရဲ့အနွယ်နော်ဝိနိပါတိကအတုရာဘုံဆိုတဲ့နတ်ဘုံဆိုတဲ့သူကတိဘုံမှာဖြစ်၍အာလောအာဒောအာမောဝိဘဇ္ဇမှာရှင်ရမယ်ဟိတ်သုံးပါမရှင်တဲ့အဟိတ်ကုတလဝိဘဥပိ္ခာတန္တိရဏစိတ်နဲ့နေတဲ့နတ်ကိုလည်း ตุกริอาเฮณะโลมะขอวล่ะถ้าส่วนตุกริอาเฮมาลูตุกริอาเฮณะตุกริอาเฮရှိတဲ့အပြင်မြတ်မဘုံအတိညာတဆိုတဲ့မြတ်မဘုံဆိုတဲ့တုဂရိဘုံမှာဖြစ်၍အလောအာဒောအာမောဟိတ်သုံးပါလုံးမရှိတော့မရှင်တာမဟုတ်မရှိတော့ဟိတ်မရှိတော့ယုတ်တက်တက်နဲ့ပဋိသင်္ဍေနေတယ်ဘာလဲဇီဝိတနဝကကလယုတ်နဲ့နေရင်လေအဲ့ဒါဘာပဲလဲသူဂတိအာဒါဆိုစာမေးပွဲမှာမေးတဲ့နေရာတိဘယ်နေရာလဲဆိုရင်ဟာရီတုဂရိအာယေပုဂ္ဂိုလ်နှစ်စားသည်စာမေးပွဲမှာမေးတဲ့နေရာတစ်ခုပဲနားလေလားဒါကြောင့်တုဂရိအာဟေပုဂ္ဂိုလ်သည်ဘယ်နှစ်စားရှိတယ်လဲဆိုရင်နှစ်စားရှိတယ်လူနဲ့လူနဲ့ပြမာမဟုတ်ဘူးဒီနေရာမှာနှစ်စားသည်နာန်တုဂရိအာဟေလည်းရှိတယ်ရုပ်နဲ့ပတ်သက်တာရောမရှိဘူးလားဒါဆိုရင်ဘုံနေနဲ့ပြောရင်၃မျိုးရှိမှာပေါ့လူဘုံမှာရေဝိနိပါတိကသူရဘုံရေအတိညာတဘုံလူဘုံနဲ့ဝိနိပါတိကကြတော့လူဘုံနဲ့ဝိနိပါတိကဘုံဆိုတဲ့သူဂရိဘုံမှာဖြစ်၍ဟုတ်ရဲ့လားဟိတ်မရှင်တော်ဟိတ်မရှင်တော်အာဟိကုတလဝိဘေဥပိ္ခာတန္တိရဏစိတ်နဲ့နေတဲ့ပုဂ္ဂိုလ်ကိုလည်းဘာပဲခေါ်လဲသူဂတိအာဟေလူသူဂတိအာဟေနတ်အတိညတဘုံဆိုသောဗြဟ္မဘုံဟူသောသူဂတိဘုံမှာဖြစ်၍ဟိတ်မရှိသောယုတ်တသက်ဖြစ်တဲ့ဇီဝိတနဝကကလယုံနဲ့ပဋိတန်တွေနေရင်လေသူကိုလေသူဂတိအာဟေဒါဆိုရင်အာဟေပုဂ္ဂိုလ်ဘယ်နှယောက်အမျိုးအစားဘယ်နှမျိုးထွက်သွားလဲ၃မျိုးအမျိုးအစားအနေနဲ့ပြောရင်တော့နှစ်မျိုးပဲပေါ့ဒုက္ခတိအာဟိပုဂ္ဂိုလ်နဲ့ဒုက္ခတိအဒုက္ခတိအာဟိပုဂ္ဂိုလ်မှာဘယ်နှစားထက်ထွက်လဲနှစ်စားထက်ထွက်နားလေလားအာဟိပုဂ္ဂိုလ်ဘယ်နှယောက်လဲနှစ်ယောက်ပဲရှိတယ်ဒုက္ခတိအာဟိနဲ့ဒုက္ခတိအအာဟိပုဂ္ဂိုလ်ဘယ်နှမျိုးအာဟိပုဂ္ဂိုလ်ဘယ်နှမျိုးနှစ်မျိုးနာမည်တူလေအာဟိပုဂ္ဂိုလ်ဘယ်နှမျိုးဘာအာဟိတွေလဲဒုက္ခတိအာဟိနှစ်မျိုးသူဂတိအာဟိမာမဘယ်နှစားထက်တွေ့လဲနှစ်စားအဲ့ဒီမှာလူဘုံနဲ့စတုမာရေဘုံဆိုတော့သူဂတိဘုံ၌ဖြစ်၍ဟိတ်မရှင်တော့အာဟိစိတ်နဲ့နေရင်လဲသူဂတိအာဟိအတိညာသဆိုတဲ့သူဂတိဘုံမှာဖြစ်၍ဟိတ်မရှိတော့ယောပတိတန်ဒီနဲ့နေရင်လဲသူဂတိအာဟိကွဲလားအာဟိပုဂ္ဂိုလ်ဘယ်နှယောက်နေရပုထုဇဉ်ပုဂ္ဂိုလ်၄ယောက်ရှိတဲ့အထဲမှာအာဟိပုဂ္ဂိုလ်ဘယ်နှယောက်နေရပုထုဇဉ်ပုဂ္ဂိုလ်၄ယောက်ရှိရဝဲအာဟိပုဂ္ဂိုလ်၂ယောက်မှာဘာအာဟိတွေလဲဒုက္ခတိအာဟိနဲ့သူဂတိအာဟိရှင်းမလားဒုက္ခတိအာဟိပုဂ္ဂိုလ်ပြောပြပါဆိုရင်အပယ်၄ဘုံတည်းဟူသောဒုက္ခတိဘုံ၌ဖြစ်၍ဟိတ်မရှင်သောအာဟိစိတ်ဖြင့်ပဋိသင်္ဍေနေသောပုဂ္ဂိုလ်ဟုတ်လားဟိတ်မရှင်သောဆိုဘယ်ဟိတ်မရှင်တာလဲအဲဝိဘဇ္ဇမှာရှင်ရမယ်အာလောအာဓောအာမောဟိတ်သုံးပါးမရှင်တဲ့ဘာစိတ်လဲအာကုတလဝိဘဥပိ္ခာတန္တိရဏစိတ်နဲ့နေရင်အဲ့ဒီပုဂ္ဂိုလ်ဘာလို့ခေါ်လဲဒုက္ခတိအာဟိပုဂ္ဂိုလ်နားလည်သွားပါလားသူဂတိအာဟိပုဂ္ဂိုလ်ပြောပါဆိုရင်နှစ်ခုပြောရတော့မယ်သူဂတိအာဟိကမတူတဲ့အတွက်ခွဲပြောရအဲ့ဒီမှာလူနဲ့နတ်ကတူတော့ပေါင်းပြောမယ်နားလည်လားဒါဆိုရင်သူဂတိအာဟိပုဂ္ဂိုလ်နှစ်ယောက်ပေါ့နှစ်မျိုးမှာလူဘုံနဲ့ဝိနိပါတိကသူရာဘုံဆိုတဲ့သူဂတိဘုံ၌ဖြစ်၍ဟိတ်မရှင်သောအာဟိစိတ်နဲ့ပဋိသင်္ဍေနေတဲ့ပုဂ္ဂိုလ်ကိုလည်းသူဂတိအာဟိအဲ့တော့ဟိတ်မရှင်ဘူးဆိုတာဘယ်ဟိတ်တွေမရှင်လဲဆိုဝိဘဇ္ဇမှာရှင်ရမယ်အာလောအာဓောအာမောဆိုတဲ့စေတသိက်တွေမရှင်တဲ့အာဟိကုတလဝိဘဥပိ္ခာတန္တိရဏစိတ်နဲ့နေမဲ့ပုဂ္ဂိုလ်ကိုလည်းသူဂတိအာဟိပုဂ္ဂိုလ်နောက်သူဂတိအာဟိကတစားကြံနေသေးတယ်အဲ့ဒါနောက်တစ်ခုကဘာလဲအာတိညတမြတ်မဘုံဆိုတဲ့သူဂတိဘုံမှာဖြစ်၍ဟိတ်မရှိသောကိုလည်းဘာ ဘာဘာရုပ်သက်သက်လဲဇီဝိတနဝကကလယုံနဲ့ပဋိသင်္ဍေနေရင်လဲသူဂတိအာဟိဒါကြောင့်သူဂတိအာဟိပုဂ္ဂိုလ်ဘယ်နှမျိုးရှိလဲဆိုရင်နှစ်စားရှိတယ်လို့ဖြေရမယ်ဟုတ်လားသူဂတိအာဟိနှစ်စားမှာလူနဲ့ဆိုတဲ့သူဂတိအာဟိကသူလူဘုံနဲ့စတုမာရိဘုံဆိုတဲ့ဝိနိပါတိကဘုံဆိုတဲ့သူဂတိဘုံမှာဖြည့်၍ဟိတ်မရှင်သောဘာဟိတ်တွေလဲအလောအဒောအာမောဟိတ်မရှင်သောအာဟိတ်ကုတလဝိဘက်ဥပိ္ခတန္တိရဏစိတ်နဲ့နေရင်လဲသူဂတိအာဟိတ်အတိညာတဗျမဘုံဆိုတဲ့သူဂတိဘုံမှာဖြည့်၍ဟိတ်မရှိသောရုပ်သက်သက်ဇီဝိတနဝကကလယုံနဲ့နေရင်လဲသူဂတိအာဟိတ်နားလဲသွားလားအဲ့ဒါကြောင့်ပုဒုဇေပုဂ္ဂိုလ်၄ယောက်ထဲကအခုစတင်တာ၂ယောက်ပဲရှိသေးတယ်ဒုက္ခတိအာဟိပုဂ္ဂိုလ်နဲ့သူဂတိအာဟိပုဂ္ဂိုလ်တက်ပြီလားအဲ့ဒီထဲမှာမှမေးခွက်ရှိတာသူဂတိအာဟိပုဂ္ဂိုလ်နှစ်စာအရေးကြီးတယ်ဒီထိလိုက်နိုင်လားမလိုက်နိုင်သူများရှိပါလားရှင်ရှိလားမရှိဘူးเนาะနောက်တစ်ဆက်တက်တော့မယ်ဒွိဟိပုဂ္ဂိုလ်ဒွိဟိပုဂ္ဂိုလ်ဆိုတာကြတော့ဒွိဟိပုဂ္ဂိုလ်ဆိုတာမဟာဝိဘက်ညာနာဝိပယုတ်စိတ်၄ပါး ਨੇ ပဋိသင်နေနေမှာဟုတ်လားရှင်မဟာဝိဘက်ညာနာဝိပယုတ်ဆိုဝိဘက်ဇတ်မှာဟိတ်ဘယ်နှပါ၃ပါးဘာတွေလဲအလောဘဟိအဒောဒဟိအာမောအဲ့ဒီဟိတ်၃ပါးထဲမှာမဟာဝိဘက်ညာနာဝိပယုတ်ဆိုတဲ့အတွက်ကြောင့်ဘာမပါရဘူးလဲညာနာဝိပယုတ်ဆိုတဲ့အတွက်အမောဟဟိမပါရင်ဘာဟိတ်ပဲရှိတော့မလဲဝိဘက်ဇတ်ထဲကဘာပဲရှင်တော့မလဲအလောနဲ့အဒောနပ်အာလောဘဟိနဲ့အာဒောဒဟိဟိတ်နှစ်ပါးပဲရှင်တဲ့အတွက်ဒါကိုဘာလို့ခေါ်ဒွိဟိတ်ပုဂ္ဂိုလ်ဒွိဟိတ်ပုဂ္ဂိုလ်ဆိုတာမာဝိဘညာဝိနဲ့နေမှအဲ့တော့မာဝိဘညာနာဝိပယုတ်စိတ်၄ပါးသည်ဘယ်ဘုံသားတို့ရဲ့ပဋိသင်္ဍေလဲကာမတုဂတိခုနှစ်ဘုံမှာဖြစ်ပြီးတော့အာလောဘအာဒောဒဟိတ်နှစ်ပါးနဲ့ပဋိသင်္ဍေနေတဲ့ပုဂ္ဂိုလ်သွားပြီးတော့အဲ့ဒါကိုဒွိဟိတ်ပုဂ္ဂိုလ်သည်သူဂတိထက်ထည့်ပြီးသူဂတိဒွိဟိတ်လို့မခေါ်တော့အဲ့ဒီအစာပြီးတော့သူဂတိကြီးပဲလို့သိရမယ်။အာဟိမာတာဒုဂတိနဲ့သူဂတိခွဲရတယ်။တန်တဲ့ဒွိဟိတ်တို့တိဟိတ်တို့သည် understood သူဂတိကြီးပဲ။နားလေလား။ဒုဂတိဘုံဒုဂတိပုဂ္ဂိုလ်သည်တမျိုးပဲရှိမယ်။ဒုဂတိဘုံမှလည်းဖြစ်မယ်။ဟိတ်မရှင်နဲ့အာဟိစိတ်နဲ့နေတဲ့ဒုဂတိအာဟိအပယ်လေးဘုံသားတစားပဲရှိမယ်။သူဂတိဘုံသားတွေကသူဂတိတဲမှာမှသူဂတိတဲမှာမှအာဟိပုဂ္ဂိုလ်ရှိမယ်သူဂတိတဲမှာမှဒွိဟိတ်ရှိမယ်သူဂတိတဲမှာတိဟိတ်ရှိမယ်နားလေလားအာဟိတ်ကြရင်ဒွိဟိတ်လို့ပြောရင်ဒုဂတိမရှိဘူးသူဂတိကြီးပဲတိဟိတ်ဆိုရင်လည်းသူဂတိကြီးအာဟိတ်ဆိုရင်တော့သူဂတိလည်းရှိတယ်ဒုဂတိလည်းရှိတဲ့အတွက်ဒါကြောင့်အာဟိတ်ရဲ့ရှေ့မှာဒုဂတိတဲကလားသူဂတိတဲကလားသိအောင်ပြောရပေမဲ့ဒွိဟိတ်နဲ့တိဟိတ်ကြရင်သူဂတိကြီးပဲ understood သွားပြီးတော့ဒွိဟိတ်ပုဂ္ဂိုလ်ဆိုတာသူဂတိလာရင်လို့သွားမမင်းနဲ့အဆက်ကွဲမယ်တိဟိတ်ပုဂ္ဂိုလ်ပါဆိုရဲကတိဟိတ်လာရင်ဟဲ့လားဒုဂတိလာရင်လို့သွားမပြောနဲ့သူဂတိကြီးပဲနားလေလားအဲ့တော့ပုဂ္ဂိုလ်ကြည့်ရင်အာဟိတ်ပုဂ္ဂိုလ်ရှိမယ်ဒွိဟိတ်ပုဂ္ဂိုလ်ရှိမယ်တိဟိတ်ပုဂ္ဂိုလ်မှာဒွိဟိတ်ပုဂ္ဂိုလ်ဆိုတာဘယ်ဘုံမှာလဲကာမသူဂတိခုနှစ်ဘုံမှာဖြစ်ပြီးတော့ဒွိဟိတ်လို့ဘာလို့ခေါ်ရတာလဲအလောဘအာဒောဒဟိတ်နှစ်ပါးနဲ့ပဲပဋိသင်္ဍေနေတယ်။ဘာကြောင့်လဲ?မဟာဝိဘက်ညာနာဝိပယုတ်စိတ်၄ပါးဖြစ်တဲ့အတွက်အာမောဟမရှိရင်အဲ့ဒီပုဂ္ဂိုလ်ဒွိဟိတ်ပုဂ္ဂိုလ်လို့ခေါ်တယ်။နားလည်သွားလားရှင်။ကဲတိဟိတ်ပုဂ္ဂိုလ်ဒီရှာ။တိဟိတ်ပုဂ္ဂိုလ်ဆိုတာဒီတည်တဲ့ဘယ်အရည်လဲလို့ကြည့်။ကာမတုဂရိ9ဘုံမှာလည်းရှိပါတယ်တဲ့။ရူပ15ဘုံမှာလည်းရှိပါတယ်တဲ့။အရူပ၄ဘုံနေမှာလည်းရှိပါတယ်တိဟိတ်လို့ပြောတဲ့အတွက်ဝိပဿနာမှာရှင်ရမယ်အလောအဒောအာမောဟိတ်၃ပါးလုံးနဲ့ပဋိသင်္ဍေနေပါမယ်တဲ့ဟုတ်လားရှင်ဒါဆိုရင်ဘာတွေလဲလို့ကျမတို့ကြည့်တဲ့အခါမှာကာမတုဂရိ9ဘုံမှာဆိုရင်ဘာသွားမလဲမဟာဝိဘေညာတန်လေးရူပ15ဆိုရင်ရူပဝိဘေ5အရူပ၄ဘုံဆိုရင်အရူပဝိဘေ4ဒါဆိုရင်တိဟိတ်ပုဂ္ဂိုလ်တဲမှာမဟာဝိဘေညာတန်လေးနဲ့နေတဲ့လူနဲ့ကောမရှိဘူးလားရူပဝိဘေနဲ့နေတဲ့ရူပဗျမာရောမရှိဘူးလားအရူပဝိဘေနဲ့နေတဲ့အရူပဗျမာရောဒါဆိုရင်တိဟိတ်ပုဂ္ဂိုလ်မှာတိဟိတ်ပုဂ္ဂိုလ်တဲမှာလူတိဟိတ်ကလေး ရှိတယ်။နတ်တိဟိတ်လည်းရှိတယ်။ပြမာတိဟိတ်လည်းရှိတယ်။ပြမာမှန်တဲ့၍သည်မှာအတိညာတတခုတည်းသူဂတိအာဟိ။ပြမာတဲ့မှာဒွိဟိတ်မရှိတိဟိတ်ပဲရှိတယ်။အတိညာတကတော့အာဟိ။ဟုတ်လား။အာဟိပုဂ္ဂိုလ်ဆိုတာအပယ်လေးပုံသားမှာပဲရှိတာလား။အပေမှာလည်းရှိတယ်လူထဲမှာကောနတ်ထဲမှာရောပြမာထဲမှာအာဟိတ်ပုဂ္ဂိုလ်ဒီအပေလေးဘုံမှာလည်းရှိတယ်လူဘုံမှာလည်းရှိတယ်နတ်ဘုံမှာလည်းရှိတယ်ပြမာဘုံမှာလည်းရှိဒွိဟိတ်ပုဂ္ဂိုလ်ကတော့လူနဲ့နတ်မှာပဲရှိတယ်ပြမာမရှိဘူးဟုတ်လားအပေလေးဘုံသားထဲမှာဒွိဟိတ်ရှိလားအပေလေးဘုံကအာဟိတ်ပဲဒွိဟိတ်ဒီလူနဲ့နတ်မှာပဲရှိတယ်။တရိတာတိဟိတ်ကတော့လူလည်းရှိတယ်နတ်လည်းရှိတယ်ပြမာလည်းအဲ့ဒါတက်သွားရင်အဲ့ဒါနောက်စရာကျက်စရာမရှိဘူးဒီမှာကိစ္စပြတ်သွားတယ်။အဲ့တော့စာချက်နီးကပုံကိုယ်တွေအမျိုးအစားခွဲရတာဒီပုထုဇဉ်ပုံကိုယ်တွေခွဲတာဒီပုံကိုယ်၄ယောက်ခွဲတာအဓိကဒီပုံကိုယ်၄ယောက်အဲ့ဒီပုဂ္ဂိုလ်၄ယောက်မှာပုထုဇဉ်လို့နာမည်တက်ထားတာဖြစ်တဲ့အတွက်ကြောင့်အဲ့ဒီပုဂ္ဂိုလ်၄ယောက်စလုံးဒီအာဟုသူတွေမပယ်ရသေးတဲ့သူအာဟုသူတရားကိုပယ်ဖို့ဆိုတာဘာနဲ့သာပယ်နိုင်လဲအာဟုသူကိုပယ်နိုင်ဖို့ဆိုတာကုသိုလ်နဲ့သာပယ်နိုင်လဲအာဟုသူကိုဘာနဲ့ပယ်လဲကုသိုလ်နဲ့သာပယ်နိုင်တယ်တတိယစင်ကြသိရမယ်ကုသိုလ်သည်ကုသိုလ်စိတ်ကိုကျွန်မဆုပြမယ်မဟာကုသိုလ်ရှိမယ်ဟုတ်လားရှင်ရူပကုသိုလ်ရှိမယ်အရူပကုသိုလ်ရှိမယ်လောကုတ္တရာကုသိုလ်ရှိမယ်ဟုတ်လားကုသိုလ်၄စားမှာမဟာကုသိုလ်ဆာကာမကုသိုလ်ရူပနဲ့အရူပကိုပေါင်းလိုက်ရင်မေဟကုတ်ကုသိုလ်လောကုတ္တရာကုသိုလ်ဆိုတာမဲ့ဟုတ်လားရူပနဲ့အရူပကိုပေါင်းတဲ့မေဟကုတ်ဆာဇန်ကုသိုလ်လောကုတ္တရာကုသိုလ်ဆိုတာမဲ့ကုသိုလ်ကျမတို့ကာမကုသိုလ်မဟာကုသိုလ်ဆာဒါနလုပ်ရင်လည်းမဟာကုသိုလ်တိလာသောတိလေမဟာကုသိုလ်ဘာဝနာတွေပွားရင်လေမဟာကုသိုလ်ဟုတ်လားရှင်ဒုစရိုက်တွေရှောင်နေရင်လေမဟာကုသိုလ်သူစရိုက်ဒါနတိလာဘာဝနာအကျဉ်းချုပ်နဲ့ပုံညာကရိယာဝတ္ထု၁၀ပါးကိုအကျဉ်းချုပ်နဲ့ဒါတိပါဆိုလဲမဟာကုသိုလ်ပဲဟုတ်လားရှင်ဟုတ်လားလို့ဘုံပိုင်း revision သွားနေတာအလကားသွားနေတာမဟုတ်ဘူးဘုံပိုင်းကကြာပြီဆိုတော့မိတ်လောက်ပြီဒါဆိုရင်မဟာကုသိုလ်ဆိုတဲ့ကာမကုသိုလ်တည်နှစ်စားရှိတယ်။မကောင်းမှုဆိုတဲ့ဒုစရိုက်ကိုရှောင်ရင်လဲမဟာကုသိုလ်။ကောင်းမှုဆောင်ဆိုတဲ့ဒါနသီလဘာဝနာအကျဉ်းချုပ်တော့၃ပါးအကျဲ့ချက်ရင်၁၀ပါးအဲ့ဒါလဲမဟာကုသိုလ်ဟုတ်လားရှင်။အဲ့ဒီမဟာကုသိုလ်မှာမှညာနာဝိပယုတ်ကုသိုလ်ရှိမယ်။ညာနာတန်ပြုတ်ရှိ။ညာနာဝိပယုတ်ကုသိုလ်တည်ပညာဉာဏ်မပါထားတဲ့အတွက်အာကုသိုလ်ကိုမပယ်နိုင်ဘူးရှင်။သူကအကုသိုလ်ကြောင့်ညာနာဝိပယုတ်ဖြစ်သွားတာကုသိုလ်ကောင်းမှုလုပ်တဲ့နေရာမှာလက်လိုခြင်းလို့စာမေးဝဲအောင်ခြင်းလို့သူများချီးမွမ်းခံခြင်းလို့တင်လိုက်တဲ့ကုသိုလ်သည်ညာနာဝိပယုတ်ဘာလို့လောဘပါသွားလို့ကုသိုလ်ကောင်းမှုလုပ်တဲ့နေရာမှာသူများကဲ့ရဲ့မှာကြောက်လို့ဟုတ်ပါလားအဲစာမေးပွဲကြမှာကြောက်လို့စသည်ဖြင့်ကြောက်လို့လုပ်တဲ့ကုသိုလ်ဆိုရင်လေဒေါသပါသွားတဲ့အတွက်ညာနာဝိပယုတ်အာကုသို့မပယ်နိုင်ဘူးကအာကုသို့ကြောင့်ညံ့သွားတာကုသိုလ်ကောင်းမှုလုပ်တဲ့နေရာမှာကုသိုလ်တော့လုပ်တယ်လှူတော့လှူတယ်ဘာကြောင့်လဲမသိဘူးသူများလှူလို့လိုက်လှူတယ်သင်္နှံကတက်တယ်ဘာလို့တက်သိဘူးသူများတက်လို့လိုက်တက်တာဟုတ်တယ်လားဘာလို့လို့မသိဘူးနဲ့ပဲလုပ်နေတဲ့ကုသိုလ်သည်ကလေးများအမေဖျားရှိခိုးလို့တမီးလေးရှိခိုးစုခိုးရှိခိုးနေတာသမီးလေးအရဟံဆိုလို့တာအရဟံဆိုနေတယ်မသိပဲနဲ့လောက်တာမှန်သမျှသည်ကလေးလို့တလို့ပဲညာနာဝိပယုတ်လို့စိတ်ပိုင်းကြရင်ကလေးရောဘာလို့ဆိုညာနာဝိပယုတ်ယူရတယ်မှတ်မိလားအဲ့ဒါစိတ်ပိုင်းလဲလှမ်းပြီး revision ပြန်လိုက်တာသိရတယ်ဒါဆိုရင်မဟာကုသိုလ် level မှာလာဘဘယကုလစာရကုလစာရဆိုတာမိယိုးဖလားလာဘဆိုတာလက်လူချင်းတာဘယဆိုတာဘေးကိုကြောက်တာကုလစာရဆိုတာမိယိုးဖလားလောက်တာတရေကိုကြည့်ရင်လာဘဆိုတာလောဘဘယဆိုတာဒေါသကုလစာရဆိုတာမောဟလောဘဒေါသမောဟတခုခုပါပြည့်လုံးတမြသည်ညာနာဝိပယုတ်သည်အာကုသို့မပယ်နိုင်ပါဘူးတဲ့လတ်လို့ခြင်းလို့လည်းမဟုတ်သူများချီးကျူးခြင်းလို့လည်းချီးကျူးခံခြင်းလို့လည်းမဟုတ်ကြောက်ရွံ့လောက်တာလည်းမဟုတ် မတိပဲလောက်တာလည်းမဟုတ်တိပြီးလောက်တဲ့ကုသိုလ်မှန်သမျှသည်ညာနာတံပြုတ်ညာနာတံပြုတ်သည်အကုသိုလ်တွေကိုပယ်ရင်တည်ငါလေးပဲပယ်နိုင်တယ်လောက်တုံးခဏပဲကာမကုသိုလ်ရဲ့စွမ်းအားညာပါတာညာနာတံပြုတ်သည်အကုသိုလ်ကိုပယ်ရင်တည်ငါလေးပဲပယ်နိုင်တယ်တည်ငါဆိုတာတစ်ခဏလေးပဲပယ်နိုင်တယ်မဟဂုတ်ဆိုတဲ့ဇန်ကုသိုလ်ကတော့တဏှာရီဇန်ဝင်စားတဏှာရီလုံးလုံးခဏရဝင်စားမလားခဏရလုံးလုံးကဘာနဲ့ခြီးပြီးတော့နေကြမလားကဘာနဲ့ခြီး၍အတော်ကြာကြာပယ်နိုင်တာကိုဝိခံပနာပဟံလို့သုံးတယ်ဟုတ်လားလောကုတ္တရာကုသိုလ်ဆိုတဲ့မက်ကတော့မက်ဇောတကြိမ်ဆိုတာ ਨੇ ပယ်သိနာတွေအမြင့်ပြတ်ပယ်တယ်နောင်ပြန်ဖြစ်ရောဖုံးစံမရှိဒါကြောင့်အကုသိုလ်ပယ်ဖို့ဆိုတာကုသိုလ်လောက်ရတယ်နားလေလားအကုသိုလ်ပယ်ဖို့ကုသိုလ်လောက်ရအဲ့ဒီမှာလေအကုသိုလ်ကိုပယ်နိုင်တဲ့ကုသိုလ်သည်ဉာဏ်မပါရတာလားဉာဏ်ပါရတာဉာဏတံပြုတ်ကြီးပဲပညာစေတသိက်သည်မဟာကုသိုလ်ဉာဏ်တန်လေးမှလည်းရှင်တယ်မဟေဂုတ်မှလည်းရှင်တယ်လောကုတ္တရာမှလည်းရှင်တဲ့အတွက်ပညာဆိုရက်အမောဟဟိတ်ပါမတာလင်အကုသိုလ်တွေကိုအမြင့်ပြတ်ပယ်နိုင်တဲ့အတွက်ဒုက္ခတိအာဟိတ်ပုဂ္ဂိုလ်အနေနဲ့ကိလေသာတွေများပြီးနေတဲ့ဘဝမှာသူ့ရဲ့ပဋိသင်္ဍေစိတ်ကိုကြည့်ရင်အလောအာဒောအာမောဟိတ်သုံးပါးမှာတပါးမှာမရှိဘူးဆိုတော့အဓိကမိန်ကြီးဖြစ်တဲ့အာမောဟာဟိတ်ကြီးမပါထားဘူးတဲ့သူဂတိအာဟိတ်ပုဂ္ဂိုလ်ဆိုတဲ့လူနဲ့ကိုကြည့်ရင်လေအာဟိတ်ကုသလဝိဘက်စိတ်နဲ့နေတဲ့လူနဲ့သူဂတိအာဟိတ်ဆိုရင်လေအာမောဟာဟိတ်မပါထားဘူးတဲ့ဟုတ်လားရှင်ပြမပြီမှာရှိနေတဲ့ဇီဝိတနဝကကလယုံနဲ့နေတဲ့အတိညာတ္တပြမကြီးကဘာ900သူနေတော့မယ်ကဘာ900သူနေလဲဟိတ်မှာမရှိထားတဲ့အတွေ့အမောဟမပါပြန်ဘူးတဲ့ဟုတ်လားတခါဆက်အဲ့တော့သူတို့ဒီအကုသိုလ်သူတို့မှာရှိတဲ့အကုသိုလ်တွေဘလောက်ပယ်လိုက်နိုင်လဲတပါးမှာမပယ်နိုင်တဲ့အတွေ့ပုထုဇဉ်ဒုံရင်းမဲရှိလိမ့်မယ်တဲ့ဟုတ်လားပုထုဇဉ်ဘဝဒီအစ်စ်မှာတက်လို့မရဘူးလို့မြင်ရမယ်နောက်တစ်ဆင့်သွားမယ်လူပြည်နဲ့ကာမတုဂရီ9ဘုံဆိုတဲ့လူဘုံနဲ့နတ်ပြည်6ထပ်မှာဖြစ်ပြီမဲ့အာလောနဲ့အာဒောဟိတ်နှစ်ပါးပဲရှိပြီးတော့အာမောဟဟိတ်မပါတဲ့ဒွိဟိတ်ပုဂ္ဂိုလ်များသည်လေတဲ့အာမောဟမပါတဲ့အတွက်သူသည်လေအကုသိုလ်ကိုမပယ်နိုင်သူလေပုထုဇဉ်ကပုထုဇဉ်နာမည်ပဲရှိမယ်ဒါအပြင်ကုသိုလ်ကောင်းမှုတို့လုပ်တဲ့အခါမှာအမောဟဟိတ်မပါထားတဲ့အတွက်ဘလောက်ပဲကြိုးစားအားထုတ်ထုတ်ဇန်လည်းမရနိုင်ဘူးမဲ့လည်းမရနိုင်ဘူးဖို့လည်းမရနိုင်တော့စာမေးဝဲမေးခွန်းတအားမေးသောနေရာတစ်ခုရောက်လာပြန်ပြီယခုဘဝမှာဘလောက်ပဲကြိုးစားအားထုတ်ထုတ်ဇန်မဲ့ဖို့မရနိုင်သောပုဂ္ဂိုလ်အမျိုးအစားများကိုဖော်ပြပါဆိုရင်အမောဟဟိတ်မရှိမရှင်တော့ဒုက္ခတိအာဟိတ်ဒုက္ခတိအာဟိတ်အာမောဟဟိတ်မရှိတော့ဗြဟ္မာဒုက္ခတိအာဟိတ်အာမောဟဟိတ်မရှင်နဲ့ဒွိဟိတ်ဘလောက်ပဲကြိုးစားအားထုတ်ထုတ်ဇံလည်းမရနိုင်ဘူးမဲ့လည်းမရနိုင်ဘူးဖို့လည်းမရနိုင်တဲ့အတွက်ဇံမရတဲ့အတွက်အကုသိုလ်ကိုအတော်ကြာကြာလည်းမပယ်နိုင်ဘူးမဲ့မရတဲ့အတွက်အမြင့်ပြက်လည်းမပင်မဲ့နဲ့ပယ်မှအရိယာဖြစ်မှာမဟုတ်ဘူးလားဒါဆိုရင်ပုဂ္ဂိုလ်ပုထုဇဉ်ပုဂ္ဂိုလ်လေးစားရှိတဲ့အထဲတည်းမှာမိသည့်ပုဂ္ဂိုလ်ဒီသာလင်ဇံရနိုင်တယ်လဲဆိုရင်အမောဟဟိတ်ပါနေတော့တိဟိတ်ပုထုဇဉ်ပုဂ္ဂိုလ်ဒီသာလင်သမထဘာဝနာတွေကြိုးစားအားထုတ်ရင်ဇံလေးရနိုင်ပါသည်ဟုတ်ပါလားဇံလဲရနိုင်ပါသည်ဝိပဿနာလဲအာထုတ်ရင်မက်ဖို့ရရနိုင်မက်လဲရနိုင်တယ်ဖို့လဲရနိုင်တယ်ပိုင်ဆိုင်နဲ့ဖို့နဲ့လဲဖလားတမပတ်လဲဝင်စားနိုင်တယ်ဒါဆိုရင်ပုထုဇဉ်ပုဂ္ဂိုလ်ဘယ်နှယောက်၄ယောက်ထဲတွင်မိသည့်ပုဂ္ဂိုလ်ဒီသာလင်ဇံမက်ဖို့ရနိုင်ပါသည်တိဟိတ်တိဟိတ်ပုဂ္ဂိုလ်တွေဆိုတဲ့အတွက်ကြောင့်တိဟိတ်ပုဂ္ဂိုလ်ဒီဘယ်တိဟိတ်တွေရှိတယ်လဲလို့ပြောရင်တိဟိတ်ပုဂ္ဂိုလ်ဆိုသည်မှာကာမတုဂရိ9ဘုံမှာမဟာဝိဘေညာနာဝိပယုတ်စိတ်4ပါးနဲ့နေတဲ့လူနဲ့တိဟိတ် ဟုတ်တယ်လားရူပ15ဘုံမှာရူပဝိဘက်စိတ်5ပါးနဲ့နေတဲ့တိဟိတ်မြမတိဟိတ်ရူပမြမတိဟိတ်အရူပ4ဘုံမှာရှိနေတဲ့အရူပဝိဘက်စိတ်4ပါးနဲ့နေတဲ့အလောအဒောအမောဟိတ်3ပါးရှိနေအရူပမြမတိဟိတ်ဟုတ်လားအဲ့ဒီပုဂ္ဂိုလ်တို့သည်တိဟိတ်ဘုဒ္ဓဇင်ဘဝကနေပြီးတော့ဇံလဲရနိုင်တယ်လို့မက်ဖို့ရရင်အရိယာကိုလည်းကူပြောင်းလို့ရပါတယ်ဘလောက်ပဲကြိုးစားအားထုတ်ထုတ်ဇံမရနိုင်တဲ့ပုဂ္ဂိုလ်သည်ဒုက္ခတိအာဟိတ်ပုဂ္ဂိုလ်ရဲ့ဒွိဟိတ်ဒုက္ခတိအာဟိတ်ပုဂ္ဂိုလ်ရဲ့ဒွိဟိတ်ပုဂ္ဂိုလ်ဖြစ်ပါတယ်တိဟိတ်ဘုဒ္ဓဇင်သာလင်ဇံလဲရနိုင်တယ်မက်ဖို့လည်းရနိုင်စာမေးပွဲမှာတအားမေးသောနေရာတွေပါပဲအဲ့ဒါကြောင့်နားလည်အောင်ပြောပြတာခုလိုနားလည်တိုင်းဘယ်ဘက်ကမေကွန်လှဲ့လဲဓမ္မမေရှိရူရသွားလိမ့်မယ်နေမို့ဆိုရင်အလွတ်ကျက်သွားရင်မရဘူးရှင့်နားလည်လားအဲ့ဒီတော့တိဟိတ်ဘုဒ္ဓဇင်ပုဂ္ဂိုလ်တွေသည်ဇံမဲ့ဇံနေရနိုင်တယ်ဆိုတော့ကျမတို့ကာမတုဂရိခုနှစ်ဘုံမှာလည်းတိဟိတ်ပုဂ္ဂိုလ်မရှိဘူးလားကာမတုဂရိခုနှစ်ဘုံကတိဟိတ်ဘုဒ္ဓဇင်သည်အထုသဖြင့်ကျမတို့ပေါ့နော်ဟုတ်လားကာမတုဂရိခုနှစ်ဘုံမှာကျမတို့ကဘယ်ဘုံမှာနေတာလူဘုံမှာနတ်ဒီ6ထက်မှာရောတိဟိတ်တွေမရှိဘူးလားအဲ့တော့တိဟိတ်နတ်တွေတိဟိတ်လူတွေဒီစူးစမ်းထုတ်ရင်ဇံရနိုင်လားဇံရနိုင်တယ်ဆက်ပြီးတော့ဒီဇံရဖို့ဘာဘာဝနာအထုတ်ရမယ်ဇံရဖို့ဒီလောက်အပအောင်သင်တာဘာဝိပဿနာလဲဇံရဖို့သမထဘာဝနာတတိယဆင့်သင်တော်ဓမ္မမိတ်ဆွေများသမထဘာဝနာကမ္မထံပေါင်းဘယ်လောက်ရှိလဲ40မှာဇံရနိုင်တဲ့သမထကမ္မထံပေါင်း30ဟုတ်တယ်လားဇံဆင့်ရနိုင်တာ30လေဟုတ်ရဲ့လားသမထဘာဝနာကမ္မထံအားထုတ်ရင်ကျမတို့တိဟိတ်ကြီးတွေဇံရနိုင်လားမရနိုင်ဘူးလားရနိုင်တဲ့သမထဘာဝနာတွေအားထုတ်ရင်ရူပဇံ5ပါးလေးရနိုင်တယ်အရူပဇံ4ပါးလေးရဇံရရင်ရှေးဥစွာရရင်အာရိကံမိကဇံစောတကြီးရပီးဇံကိုဝင်စားရင်ဇံဇံဥအကျိန်များစွာဆိုဇံရရင်ဇာနာတမပတ်ဝင်စားလို့ရတာပေါ့ဇံ6ပါးရရင်တမပတ်6ပါးပေါ့ဟုတ်လားဟုတ်ရဲ့လားအဲ့ဒါဆိုရင်ဘာပုပ်ကိုလဲမန္တပေါ့ဇံ6ပါးလုံးရရင်မန္တဇံ8ပါးရရင်ဒိဋ္ဌာဓမ္မမိတ်ဆွေတို့ဇံရရင်8ပါးရမလား6ပါးရမလား10ပါဆိုရင်ဒိဋ္ဌာ9ပါရရင်မန္တဒိဋ္ဌာဆိုတာညံထက်မြတ်တာမန္တဆိုတာတိရိပ်မာမညံနှုတ်နေတာညံနှုတ်နေတဲ့မန္တများကြရင်အလုတ်လုတ်ရင်ပရိကံများများလို့ရတယ်ဟုတ်လားဒါကြောင့်ကာမတိရိပ်ဇောကြရင်လည်းပရိကံပါတယ်ဒိဋ္ဌာသမားကပရိကံကိုကြော်ပလိုက်လို့ရတယ်အာယုံပြုတ်လိုက်တာနဲ့သွားလို့ရတယ်မန္တသမားကဝိတက်ကိုတခါပဲဝိစာရကိုတခါပဲဒါပေမဲ့တိခါဝိတက်နဲ့ဝိစာရကိုပေါင်းပယ်ပလိုက်တယ်ဟုတ်လားအဲ့တော့မန္တလားတိခါလားအသက်မထွက်တော့ဘူးကျမတို့အားလုံးကဒီထဲမှာကျမတို့အားလုံးကလူဘုံဆိုတော့ဒုက္ခတိလားသုခတိလားသုခတိလူဘုံမှာအားဟိတ်လူလည်းရှိတယ်ဒွိဟိတ်လူလည်းရှိတယ်တိဟိတ်လူလည်းရှိဟုတ်လားရှင်လူမှာ3စားရှိတယ်အာဟိတ်လူလည်းရှိမယ်ဒွိဟိတ်လူလည်းရှိမယ်တိဟိတ်လူတွေမှာကျမတို့ကဘဲလူလေတိဟိတ်လူတိဟိတ်လူပါမှနှစ်စားထက်ကွဲမယ်မန္တတိဟိတ်နဲ့ဒိဋ္ဌာတိအရင်ဘာမှန်းတော့မသိဘူးကိုတော်တော်သိလာကျမတို့ကတိဟိတ်ကြီးတွေဒီစူးစမ်းအထုတ်ရင်ဇံရောမရနိုင်ပါဘူးတမထဘာဝနာပွားရင်ဇံရနိုင်တယ်ဝိပဿနာဘာဝနာပွားရင်မက်ဖို့ရအဲ့ဒီလိုမဲ့ရသွားမယ်ဖို့ရသွားမယ်ဆိုရင်ကျမတို့လူတွေနဲ့တည်းဒီမဲ့ဘယ်နှပါးရနိုင်လဲ4ပါးလုံးလဲရနိုင်တယ်ဖို့ရောမဲ့ဖို့ရတာဒီမဲ့4ပါးပြီးမှဖို့4ပါးရတာလားဘယ်လိုရတာလဲတမဲ့တဖို့သွားတာတမဲ့တဖို့ပထမဆုံးရမယ်မဲ့ကပြီးရင်ဟမ်သောတာပတိမဲ့ပြီးရင်ကျမနားထဲမှာသကရာဂါမိမဲ့လို့ကြားလိုက်လို့သောတာပတိမဲ့ပြင်းရင်သောတာပတိမို့မဲ့စောကတကြိမ်ဖိုစောကအဲ့ဒါကိုမဲ့ပေါက်ပြီးရင်ဖိုဝင်တယ်ဆိုတာပြောတာမဲ့ပေါက်ဖိုဝင်နိဗ္ဗာန်မြင်ဟူသောစကားမှန်ကန်မှုရှိပါသလားဆိုကျမတို့ကအဲ့ဒီမဲ့အပနာဇောဝါရဝီတိရဲ့မေကွန်ကအဲ့ပုံစံသွားမှာ မပေါ့ပြီးရင်ဖို့ဝင်ပြီးရင်မပေါ့ဖို့ဝင်နိဗ္ဗာန်မြင်ဟူသောစကားမှန်ကန်မှုရှိပါသလားဆိုမသိဘူးမှန်လားမမှန်လားတော့မသိပါဘူးလေဗျာတို့လို့မြင်မဲစောတစ်ချိန်ရပြီးတာနဲ့ဖို့စောနှစ်ချိန်သုံးချိန်ရသွားတယ်မပေါ့ပြီးတာနဲ့ဖို့ဝင်နဲ့မကောဖို့ရောတို့ဒီနိဗ္ဗာန်ကိုအာယုံပြုတဲ့အတွက်မှန်ကန်ပါသည်သဘောပေါက်သလားအဲ revision နေလာဦးမှာပါဒီတိရတယ်နော်ဒါကြောင့်မဲ့ရပြီးတာနဲ့ဖို့ရသွားရင်အဲ့ဒါမှာသောတာပတိမဲ့ရတဲ့အခိုက်ကိုသောတာပတိမဲ့ပုဂ္ဂိုလ်သောတာပတိဖို့ရသွားရင်သောတာပတိဖို့ပုဂ္ဂိုလ်ဟုတ်လားဒါသောတာပတိဖို့လဲရသွားရင်သောတာပန်လို့ခေါ်ပါတယ်ပြီးရင်ဘာဆက်လုပ်ရလဲသကတာခံကိုရဖို့ဘာဆက်ပွားရလဲတမထလားဝိပဿနာလားဟမ်အဲဝိပဿနာဒီလမ်းကြောင်းမဲ့အာထုတ်မယ်အာထုတ်တဲ့အခါမှာသောတာပန်ကနေရလာမယ်မက်ကတက္ကရာဟမ်သောတာပန်ရမယ်မက်ကအေးပါသောတာပန်ရပြီးတဲ့မက်ကသောတာပတိမက်တော့မလာတော့ဘူးလေဒီလောက်အပေါင်းမယ်သောတာပန်ရမယ်မက်ကပြီးတာနဲ့ဖို့ဖို့ပြီးဘာဖြစ်သွားလဲတက္ကရာခံတက္ကရာခံဖြစ်သွားပြီးရမယ်မက်ကအနာဂါမိဖို့အနာဂံတယောက်ဆက်ရမှာဒါဆိုရင်ကာမတုဂရိခုနှစ်ပုံကတိဟိတ်ပုထုရှင်ပုဂ္ဂိုလ်တို့သည်တမထဘာဝနာကြိုးစားရင်လည်းဇံရနိုင်တယ်ဝိပဿနာဘာဝနာကြိုးစားရင်လည်းမဲ့လေးပါဖို့လေးပါရသွားမဲ့ရတဲ့အခိုက်ကိုမဲ့ပုဂ္ဂိုလ်ဖို့ရတဲ့အခိုက်ကိုဖို့ပုဂ္ဂိုလ်ဆိုတော့အရိယာပုဂ္ဂိုလ်၈ယောက်ဖြစ်ကိုရှင်းတယ်မြင်တယ်နော်ဒါဆိုရင်ဒီနေရာမှာရူပ15ဘုံကတိရိပုထုရှင်ပုဂ္ဂိုလ်ကတော့တဲ့ကြိုးစားအထုတ်ရင်ဇံရတယ်လို့မပြောနဲ့တဲ့ရူပဘုံမှာရတာဖြစ်တဲ့အတွက်ဇံရပြီးသားတဲ့ကျွန်တော်တို့လူတွေလူဘုံမှာနတ်ဘုံမှာရှိတဲ့တိဟိတ်တရားဇံရပြီးသားလဲရှိခြင်းရှိမယ်ကြိုးစားထားလို့ဇံရတဲ့ပုဂ္ဂိုလ်တွေလည်းပါခြင်းပါမယ်မကြိုးစားသေးတဲ့အတွက်ကြောင့်မရသေးတာလဲဖြစ်ခြင်းဖြစ်မယ်ဟုတ်လားကျွန်တော်တို့တိဟိတ်ကာမဘုံကြရင်ဇံရနိုင်တယ်လို့ပဲပြောမယ်ဇံရပြီးသားလဲရှိခြင်းရှိတယ်သို့တော့ဗြဟ္မဘုံကိုရောက်နေတဲ့တိရိပ်ပုထုရှင်ပုဂ္ဂိုလ်ကတော့ဇံရပြီးလို့ understood သိနေရအဲ့ဒီဟာတွေဒီနောက်ဆံမတော်ယူဝင်နောက်တစ်ပတ်တက်တော်မယ်ဇရာကြရင်အဲ့ဒါအစ်စိဖြစ်သွားအောင်မယ်ကျမတို့အဲ့လို link နဲ့ကြက်သွားမယ်နားလေလားစာအုပ်အလွတ်မကြက်ချင်ဘူးမဟုတ်ဘူးလားကျမမေးဆိုအလွတ်ကြက်ချင်တဲ့သူပါလားမပါဘူးကျမနဲ့အတူတူပဲဟုတ်တယ်လားအလွတ်မကျက်ချင်အဲ့ဒီမှန်နင်းနဲ့သွားတက်လို့မမေ့အလွတ်ကျက်တာခလုတ်တိုင်ရင်မေ့အောင်မှာအစဖော်မရတာလဲရှိအောင်မယ်အခုလို့နားလေသွားရင်ကျက်စရာမလိုနော်ကျက်စရာမလိုတာပိုကြိုက်တယ်မဟုတ်ဘူးလားဒါဆိုရင်ရူပ15ဘဝတိရိပ်ပုထုရှင်ကဇံရပြီးသားသူတို့ဒီလေဝိပဿနာဘာဝနာကမ္မထံအားထုတ်မယ်ဆိုရင်ဖျားပွင့်တဲ့အချိန်မှာဝိပဿနာအထုတ်လို့ရတာလေအဲ့ဒီအချိန်ကျမအဘိဓမ္မာသင်လို့ရမယ်ဘိမပရိယနာခွင့်ရမယ်။နာပြီးဝိပဿနာပฏิပတ်ကိုသင်လို့ရတယ်။ဒါကြောင့်ဝိပဿနာကိုသိနိုင်ဖို့အဘိဓမ္မာဆိုတဲ့ယုံနဲ့အကြောင်းသိမှအာထုတ်လို့ရတယ်။နားလေတယ်နော်။ဒါကြောင့်ဘိဓမ္မာသင်တန်းနေအနေနဲ့မရှိတောင်မှဘုသင်တန်းတက်မှမဟုတ်ပေမဲ့အဘိဓမ္မာသဘောဖျားရှင်ဟောတယ်လို့ဆရာတော်တွေကယုံအကြောင်းနဲ့အကြောင်းပြောလဲအာထုတ်လို့ရတယ်။နားလေပြီနော်။ဒါဆိုရင်ရူပ15ဘုံကဗြဟ္မာတိလေဇံရပြီးတဲ့အပြင်သူဒီဝိပဿနာအာထုတ်ရင်မဲ့လေးပါဖို့လေးပါလုံးမရနိုင်ဘူးလား။ရနိုင်တယ်သို့တော့ချွင်းချက်ရှိတော့အရူပ၄ဘုံကတိရိပ်ပုထုရှင်ပုဂ္ဂိုလ်အားဇံရပြီးလားဇံမရဘူးလားဇံရပြီးသားကျမတို့ကြတော့ဇံရနိုင်တယ်ပဲပြောတာသူတို့ကြတော့ဇံရပြီးသို့တော့အရူပဘုံမှာသွားပြီးတော့အာကဝိညာအာကိနေဝဘုံမှာတိရိပ်ပုထုရှင်အနေနဲ့ရောက်ပြီးတော့မှသွားရင်ရုပ်မရှိထားတဲ့အတွေ့တဲ့ရုပ်မရှိတဲ့အတွေ့စကုဝိထုရောသောတာဝိထုဒါနဇိဝါကာယဟာတိယဘာမှမရှိဝိထုယုတ်6ခုလုံးမရှိတဲ့အတွက်စကုဝိထုမရှိရင်ဖယားရှင်ရဲ့ယုတ်အစင်းရူပါယုံနဲ့တိုက်လို့မရရင်စိတ်လည်းမရှိဘူးသောတာဝိထုမရှိတဲ့အတွက်ကြောင့်ဖယားရှင်ရဲ့တတ္တယုံကိုလည်းလက်မခံနိုင်ဘူးဆိုရင်တဲ့ဖယားရဲ့အစင်းဖယားရဲ့အတန်အစင်းကအရေးမကြီးဘူးအတန်ကိုနာမဘယ်လိုကျင့်ရမလဲကြံရမလဲဆိုတာသိနိုင်တယ်အခုမှတော့သူ့မှာတော့ဒီနာမရှိထားတဲ့အတွက်ရူပဘုံကိုပုထုရှင်ဘဝနဲ့တိရိပ်ပုထုရှင်ဘဝရောက်ပြီမဲ့ပုထုရှင်ဘဝကကူးရတဲ့သောတာပတ္တိမဲ့မရဘူးတဲ့ဟုတ်လားအရူပဘုံမှာသောတာပတ္တိမဲ့မရတဲ့အကြောင်းကိုဟာရိယဝိထု၌အမြဲမီသောစိတ်ထဲမှာသောတာပတ္တိမဲ့ပါတယ်လေဟုတ်လားလို့ အကုသိုလ်စိတ်ဆက်နှစ်ပါအလေကောင်တဲ့အဟိထဲက33ကာမသောမနာ24အလေကောင်တဲ့ရူပစိတ်အကုန်လုံးသောတာအရူပစိတ်အကုန်ချံသောတာပတိမဲစိတ်တဲ့ပေါင်း33ပါးသောစိတ်တို့သည်ဟာရယဝတ္ထု၌အမြဲမီတဲ့ဟာရယဝတ္ထုအမြဲမီတဲ့အတွက်ကြောင့်ဟာရယဝတ္ထုရှိတဲ့ကာမဘုံသားနဲ့ရူပ15ဘုံမှာပဲဖြစ်တယ်အရူပဘုံမှာမဖြစ်ဘူးလေဟုတ်လားဒါကြောင့်အရူပဘုံမှာဖြစ်တာကသောတာပတိမဲမရပါနဲ့အထက်လောကုတ္တရာ9ရတယ်မဟုတ်ဘူးလားအကုသိုလ်စိတ်12ပါးဘေးနဲ့ဖဲ့လောဘမှုစိတ်10ပါးမောမှုစိတ်နဲ့အာဟိထဲက1မနောဒွာရာဝဇန်1ကာမသောပန24ဘေးနဲ့ဖဲ့မဟာကုသိုလ်ကရိယာ16ရူပစိတ်အကုန်ချမ်းအရူပတွေကလည်းဘေးနဲ့ဖဲ့အရူပကုသိုလ်ကရိယာ10လောကုတ္တရာတွေကအထက်လောကုတ္တရာဒါဆိုရင်အရူပဘုံမှာသောတာပတိမေကလွင်အထက်လောကုတ္တရာ9မရဘူးလားဒါကြောင့်ကာမဘုံမှာရူပဘုံမှာအရူပဇန်နေကိုအထုတ်လိုက်လို့တိရိပ်ပုတ္တဇဉ်ဘဝနဲ့အရူပဘုံကိုရောက်သွားရင်တော့တဲ့သောတာပတိမေမရနိုင်ဘူးသို့သောကာမရူပဘုံနေမှာသောတာပန်ဖြစ်သွားပြီသောတာပန်ဖြစ်သွားပြီအရူပဇံရရင်အရူပဘုံမှာသောတာပတိဖို့ဆိုတဲ့သောတာပန်အနေနဲ့မသွားဘူးလားသောတာပန်အနေနဲ့သွားတဲ့အရိယာတယောက်ဒီယုတ်ကြီးမရှိပေမဲ့သူအားထုတ်ထားတဲ့ဟဲ့လားဝိပဿနာတရားနဲ့စက်တဲ့ရင်တဂရဂါမိမဲ့တဂရဂါမိဖို့အနာဂါမိမဲ့အနာဂါမိဖို့အရဟတမဲ့အရဟတဖို့ဆိုတဲ့အထက်လောကုတ္တရာ9ကိုဆက်ရသွားရင်အရူပဘုံမှာသောတာပတိမေတ္တာမရပေမဲ့သောတာပန်ပုဂ္ဂိုလ်တော့ရှိတယ်ဟုတ်လားတဂရဂံပုဂ္ဂိုလ်လည်းရှိတယ်အနာဂံအရိယာလည်းရှိတယ်ယဟန္တာလည်းရှိတယ်လို့တိရိပ်ပုထုရှင်ပြမာရောမရှိဘူးလားတိရိပ်ပုရုဇဉ်အနေနဲ့သွားလို့ရတော့ကဘာပေါင်း14000ဘလောက်ပဲနေနေသူသည်ဒီဘဝမှာမက်ဖို့မရတဲ့အတွက်အချင်းဤသို့တော်လူဘုံနေမှာနတ်ဘုံနေမှာရူပဗျမဘုံနေမှာသောတာပန်ဖြစ်ပြီးအရူပဇံရရင်အရူပဘုံသွားမယ်အရူပဇံဆိုတာဒီကရုကံကြီးလေသေးပြီးဒုတိယဘဝမှာအကျိုးပေးမယ်မဟုတ်ဘူးလားအရူပဇံနဲ့သိလို့ရင်အရူပဘုံရောက်မှာမဟုတ်ဘူးလားအဲ့ဒီဘုံကိုရောက်သွားတဲ့သောတာပန်အရိယာတို့ဘာတို့ကတော့အထက်ယဟန္တာအထိတက်လို့ရတဲ့အတွက်အရူပ၄ဘုံမှာတိရိပ်ပုရုဇဉ်ရှိတယ်အရိယာပုဂ္ဂိုလ်၈ယောက်ထဲကသောတာပတိမက်ကျင်ရင်အရိယာပုဂ္ဂိုလ်9ယောက်ဆိုတာရလိမ့်မယ်တဲ့ရှင်းလားလို့အဲ့ဒီအထိနားလည်သွားရင်လေကျမတို့ဒီဟာဆက်ကြည့်အောင်မယ်အဲ့တော့ကြိုးစားအထုတ်ရင်မက်ပုဂ္ဂိုလ်၄ယောက်ပုထုဇဉ်ပုဂ္ဂိုလ်၄ယောက်အကုန်လုံးက၄၃၄ဆနစ်ပဲ၄၃၄ဆနစ်ပုဂ္ဂိုလ်အပြာ12ပါးသွားမှာလေပုထုဇဉ်ပုဂ္ဂိုလ်၄မက်ပုဂ္ဂိုလ်၄ဖော်ပုဂ္ဂိုလ်၄เนาะ၄ကဏ္ဍပေးနေတယ်မှတ်ဟုတ်ပြီเนาะဒါဆိုရင်မက်ပုဂ္ဂိုလ်၄ယောက်ဆိုတာဒီတဲ့မက်ဒီမက်ပုဂ္ဂိုလ်၄ယောက်ပါဠိလိုမက်ကဒံပုဂ္ဂိုလ်လို့သုံးတယ်မက်ကဒံပုဂ္ဂိုလ်ဖလဒံပုဂ္ဂိုလ်ကြားဘူးလားမက်ကဒံ၄ယောက်ဖလဒံ၈ယောက်ဖလမက်ကဒံ၄ယောက်ဖလဒံ၄ယောက်အရိယာပုဂ္ဂိုလ်၈ယောက်ဒါကြောင့်မက်ကဒံပုဂ္ဂိုလ်ဆိုတာဒီမက်ကနဲ့ဌာနပေါင်းထားတာမက်ကရဲ့ဌာနမက်ကဒံကိုပုတ်ဖြတ်လိုက်ရင်မက်ကရဲ့ဌာနရဲ့မက္ကကမက်ဌာနကနေရာမက်ဒီဟူသောမက်ရစေအခိုက်မှာခေါ်ဝေါ်ရတဲ့အရိယာပုဂ္ဂိုလ်ကိုမက်ကဒံပုဂ္ဂိုလ်လို့အဲ့ဒီဌာနမှာအပေါင်းလေးကိုဖြုတ်လိုက်တဲ့အခါမှာထာဝံဘဲနှလုံးဆင့်လို့မရတော့ထာဝံဘဲရဲ့အရှိမှာဘာရှိလဲတာတလင်းကျိတ်ရှိတော့တာတလင်းကျိတ်ကလေးနဲ့ဆင့်လိုက်ရတယ်ဆင့်လိုက်တဲ့အခါမှာတာတလင်းကျိတ်ကလေးရဲ့ခေါင်းလေးရဲ့ထာဝံဘဲရဲ့ကိုလေးရဲ့ဒီကမက်ကရဲ့ပေါင်းလိုက်တော့ဒီနေရာမှာရေးချထည့်လိုက်တော့မက်ကဌာနဒါကိုအသက်လေးတင်လိုက်တော့မက်ကဒံတွေ့လားဒါကြောင့်ဒီမှာမက်ကဒံမှာထာဝံဘဲမှာဂျိတ်ပါတယ်ပုတ်ဖြတ်လိုက်တဲ့အခါမက်ကအပေါင်းဌာနပုတ်ကိုပြန်ပြီးတော့အပေါင်းလေးကိုဖြုတ်လိုက်ရင်ထပတ်ဆင့်ပြန်ဆင်းရတယ်နားလည်တယ်နော်ဒါကြုံလုံးပြောတာပါဒါကြောင့်မက် မက်ကဆိုတာမက်ရစေအခိုက်မှာခေါ်ဆိုရတဲ့ပုဂ္ဂိုလ်ကိုမက်ပုဂ္ဂိုလ်၄ယောက်ဖိုပုဂ္ဂိုလ်၄ယောက်ကိုပါဠိလို့ပြောရင်ဖလဒံပုဂ္ဂိုလ်လို့သုံးတယ်ဖလဒံပုဂ္ဂိုလ်ဆိုတာပုတ်ဖြတ်လိုက်ရင်ဖလနဲ့ဌာနပေါင်းထားတာဖလကဖိုရတယ်ဌာနကဖိုရပြီးနောက်ခေါ်ဆိုရတဲ့အရိယာပုဂ္ဂိုလ်ကိုဖလဒံပုဂ္ဂိုလ်လို့သုံးတယ်မေယပြီးနောက်လို့မဆိုအောင်မေယဇေအခခေါ်ဆိုရင်မေကဒမ်ဟဲ့လားမေပုဂ္ဂိုလ်လို့သုံးတယ်ဖိုယဇေလို့မဆိုအောင်ဖိုယပြီးယဇေနဲ့ယပြီးတတိထားယဇေကမေယပြီးကဖိုမမားကြီးမေယဇေအခိုက်မှာခေါ်ရတဲ့အရိယာပုဂ္ဂိုလ်ကိုမေပုဂ္ဂိုလ်ဖိုယပြီးနောက်ခေါ်ဆိုရတဲ့အရိယာကိုဖို့ပုဂ္ဂိုလ်နားလည်လားရှင်နားလည်တယ်နော်ဒါဆိုရင်မဲ့ပုဂ္ဂိုလ်ကဘယ်နေရောက်ဖို့ပုဂ္ဂိုလ်ကဘယ်နေရောက်ဒါကြောင့်မဲ့ရစဲဆိုတာဒီမဲ့ဇောတကြိမ်လေးကိုမဲ့ရစဲဖို့ရပြီးဆိုတာဖို့ဇောနှစ်ကြိမ်ဖြစ်စေသုံးကြိမ်ဖြစ်စေရပြီးမှဖို့ပုဂ္ဂိုလ်လို့သုံးတယ်ဒါကြောင့်မဲ့ပုဂ္ဂိုလ်မဲ့ရစဲအခိုက်ကိုဘာလို့သုံးလဲမဲ့ပုဂ္ဂိုလ်ဖို့ရပြီးနောက်ကိုဖို့ပုဂ္ဂိုလ်ဆိုမဲ့ပုဂ္ဂိုလ်က၄ယောက်ဖို့ပုဂ္ဂိုလ်က၄ယောက်ပေါင်းလိုက်ရင်အရိယာပုဂ္ဂိုလ်က၈ယောက်အရိယာပုဂ္ဂိုလ်၈ယောက်ကိုပြန်ပြီးတော့သင်ကြရင်မဲ့ပုဂ္ဂိုလ်၄ယောက်ကိုပြောပါဆိုရင်သောတာပတ္တိမဲ့ပုဂ္ဂိုလ်မဲ့ပုဂ္ဂိုလ်၄ယောက်ကိုရေးတွက်ပါမဲ့ပုဂ္ဂိုလ်ဆိုတာမဲ့ရစေအခိုက်ကိုပဲခေါ်ပါတယ်။ဖို့ပုဂ္ဂိုလ်၄ယောက်ကိုဖော်ပြပါ။ဖို့ပုဂ
္ဂိုလ်၊ရာဂာမိဖို့ပုဂ္ဂိုလ်၊နာဂာမိဖို့ပုဂ္ဂိုလ်၊ရာဂာဖို့ပုဂ္ဂိုလ်
။မဲ့ပုဂ္ဂိုလ်၄ယောက်ဖို့ပုဂ္ဂိုလ်၄ယောက်အရိယာပုဂ္ဂိုလ်၈ယောက်ဆိုတဲ့ဟာဒီဟောစဉ်အရာပြောရင်မဲ့ပုဂ္ဂိုလ်၄ယောက်သွားတာဟောစဉ်ရပြောရင်ဖို့ပုဂ္ဂိုလ်၄ယောက်ဆိုပြီးတော့ဒီလိုရေတွေ့ရတယ်ဟုတ်ရဲ့လားဖြစ်စဉ်အရာကြရင်အဲ့လိုမဖြစ်ဘူးဖြစ်စဉ်ကြရင်မဲ့ရပြီးတာနဲ့ဖို့သွားတယ်သောတာပတိမဲ့ရပြီးရင်သောတာပတိဖို့အဲ့ဒီသောတာပတိဖို့ရပြီးသွားတာနဲ့သောတာပန်ဆိုတဲ့အရိယာနာမည်ရသွားတယ်တဂရာဂာမိမဲ့ရပြီးတာနဲ့တဂရာဂာမိဖို့ကူပြောင်းသွားတဲ့မဲ့ဇောတစ်ကြိမ်ဖို့ဇောနှစ်ကြိမ်သုံးကြိမ်ဟုတ်လားရှင်အဲ့ဒီလိုကူပြောင်းသွားရင်တဂရာဂာမိဖို့ရပြီးတာနဲ့တဂတာကံဆိုတဲ့နာမည်ရသွားတယ်ဟုတ်ပါလားပန်ရဲ့ကံရဲ့နော်တတိထားပန်ကံအနာဂါမိမဲ့ရပြီးတာနဲ့အနာဂါမိဖို့ကူပြောင်းသွားတယ်အဲ့ဒီလိုအနာဂါမိဖို့ရတာနဲ့အနာကံလို့ခေါ်တယ်အရဟတမေရပြီးတာနဲ့အရဟတဖို့ကူပြောင်းသွားတယ်အရဟတဖို့ရပြီးတာနဲ့ယဟန္တာပုဂ္ဂိုလ်ရဲ့လို့ပုဂ္ဂိုလ်အနေနဲ့ပြောရင်၄ယောက်သောတာပန်တဂရာဂံအနာဂံယဟန္တာသောတာပန်မှာတစုံတဂရာဂံမှာတစုံအနာဂံမှာတစုံယဟန္တာမှာတစုံရဲ့လို့အစုံအားဖြင့်၄စုံတစုံမှာ၂ယောက်ဟုတ်လားတစုံမှာ၂ယောက်ဆိုတဲ့အတွက်ပုဂ္ဂိုလ်အားဖြင့်၈ယောက်အစုံအားဖြင့်၄စုံပုဂ္ဂိုလ်အားဖြင့်၈ယောက်အရိယာပုဂ္ဂိုလ်၈ယောက်ဆိုတာဒါဆိုအစုံအားဖြင့်၄စုံဒါကြောင့်ယတိတံစတ္တာရိစတ္တာရိစတ္တာရိဆိုတာ၄ပုရိသယုဂာနိအဲ့ဒီ၄ယောက်သောပုရိသပုဂ္ဂိုလ်သည်ယုဂာနိဆိုအစုံလေးတွေပါမယ်တဲ့စတ္တာရိစတ္တာရိဆိုတာ၄ပုရိသစတ္တာရိပုရိသပုဂ္ဂိုလ်အားဖြင့်ယုဂာနိအစုံအားဖြင့်နှစ်စုံစီပါမယ်အဲ့ဒါကိုအထ၄စုံကို၄ယောက်ကိုအစုံအားဖြင့်၄စုံမြှောက်လိုက်ရှိရအဲ့ဒါကိုအထပရိသပုဂ္ဂလာပုဂ္ဂိုလ်အားဖြင့်၄နဲ့၄ရှိပရိသစတ္တာရိပရိသယုဂာနိအထပရိသပုဂ္ဂလာဆိုတာဟုတ်ဆိုလို့နားလေတယ်နော်ဒါဆိုရင်အဲ့ဒီအရိယာပုဂ္ဂိုလ်၈ယောက်စလုံးဒီဘယ်ပုထုဇဉ်ကကူပြောင်းတာလဲတိဟိပုထုဇဉ်ဒါဆိုရင်တိဟိပုထုဇဉ်ကတိဟိပုထုဇဉ်နေရာမှာရှိတဲ့တိဟိအရိယာ၈ယောက်စလုံးကလည်းတိဟိဆိုတဲ့အတွက်စာမေးပွဲမေးခွန်းနောက်တစ်မျိုးလာတော့တိဟိပုဂ္ဂိုလ်ဘယ်နှယောက်လဲ ဒီပုဂ္ဂိုလ်ဘယ်နှယောက်လဲ900ဒီပုဂ္ဂိုလ်ကိုဖော်ပြပါလို့ပြောရင်ပုထုဇဉ်ကတရားအရိယာကရှိရနားလေလားပုထုဇဉ်ပုဂ္ဂိုလ်ဘယ်နှယောက်ပုထုဇဉ်ပုဂ္ဂိုလ်ဘယ်နှယောက်နာမည်လေးပြောပြပါဒုဂတိအာဟေပုထုဇဉ် သာဆိုရဲအခါကျတတိထားတယ်ဒုဂတိအာဟိလို့ပြောရင်ပုထုဇဉ်နာမည်မတက်ဘူးမတက်တာသူ့မှာအရိယာမရှိလို့ဒုဂတိအာဟိဟေ့ဆိုရင်ပုထုဇဉ်ပဲဟုတ်လားဒုဂတိအာဟိဟေ့ဆိုအရိယာရှိလားရှိဘူးပုထုဇဉ်ပဲဒွိဟေ့ဟေ့ပုထုဇဉ်ပဲဒါကြောင့်ဒုဂတိအာဟိပုဂ္ဂိုလ်ဒုဂတိအာဟိပုဂ္ဂိုလ် ဒီဟိတ်ကြရင်နော်ပုထုဇဉ်လည်းရှိတယ်အရိယာလည်းရှိကြတိဟိတ်ကြရင်ပုထုဇဉ်လားအရိယာလားမေးလိုက်မယ်ကျမတို့ကဘာပုဂ္ဂိုလ်လဲတိဟိတ်တိဟိတ်ပေးမယ်ကျမတို့မေးမယ်ဘာတိဟိတ်လဲတိဟိတ်ပုထုဇဉ်ဇံရပြီလားမရသေးဇံမရတော့တိဟိတ်ပုထုဇဉ် ဇံရသွားရင်ဇံရတယ်တိဟိတ်ပုထုဇဉ်အရိယာလို့ပြောလိုက်တာနဲ့တိဟိတ်ပဲနားလေလားဒါဆိုရင်ပုဂ္ဂိုလ်12ယောက်ကိုပြောပါဆိုရင်ပုထုဇဉ်ပုဂ္ဂိုလ်က4ယောက်အရိယာပုဂ္ဂိုလ်က4ယောက်ပေါင်းလိုက်ပုဂ္ဂိုလ်12အဲ့ဒီပုဂ္ဂိုလ်12ယောက်ဝေအရိယာပုဂ္ဂိုလ်4ယောက်သည်ဘယ်အဆင့်ကကူးပြောင်းလာသည်နည်းဆိုရင်တိဟိတ်ပုထုဇဉ်ဘဝကနေကူးပြောင်းလာတယ် ဒုဂတိအာဟိပုထုဇဉ်ကအရိယာကူးပြောင်းလို့ဒုဂတိအာဟိပုဂ္ဂိုလ်တွေကလည်းအရိယာမရဘူးဆိုရင်လူပုံနဲ့စတုမဟာရေပုံကလူကျိုးလူကန်နဲ့ကျိုးနဲ့ကန်းတို့သည်အရိယာဖြစ်နိုင်လားမဖြစ်နိုင်ဘူးငရဲသားငရဲသူတရစ္ဆန်ပြိတ္တာအတုရကယ်ဆိုတဲ့အပယ်လေးပုံသားတို့သည်အရိယာရှိနိုင်လားရှိပါဘူးဒါကြောင့်အရိယာမှာငရဲအရိယာ တရိစ္ဆန်အရိယာပြိတ္တာသူရကေအရိယာမရှိနိုင်လူတဲမှာမှလူအရိယာရှိတယ်လူအရိယာရှိဖို့ဆိုတာလူမာမလူမာမအာဟိလူရှိမယ်ဒွိဟိလူရှိမယ်တိဟိလူရှိတဲ့အဲထဲမှာမှတိဟိလူကသာလင်အရိယာဖြစ်သွားတာနားလည်သွားလားနတ်ထဲမှာလည်းအာဟိနတ်ရှိတယ်ဒွိဟိနတ်ရှိတယ်တိဟိနတ်ရှိတဲ့အဲထဲမှာဘယ်နတ်ကသာ တိဟိတ်နကပါလေကူးနိုင်တယ်ပြမမာကြရင်သူဂတိအာဟိပြမာရှိတယ်တိဟိတ်ပြမာရှိတယ်သူဂတိအာဟိပြမာဆိုရဲအတိညာတ္တကအရိယာမကူးနိုင်ဘူးဟုတ်လားဟုတ်လားလို့ဟုတ်ပါဘူးဟုတ်ပြီနော်အတိညာတ္တပြမာဘဝမှာဇံရောရလားဇံရောပါဘူးအတိညာတ္တပြမာဘဝမှာဇံရောရလားရလားပဲဇံရလား ဒါဆိုရင်နံပြောက်စိလိုမှုနဲ့ရှင်နဲ့ပြင်စမဇံကိုအတိညာတ္တပြမဘဝမှာရရင်ဇံဝင်စားလို့ရလားအတိညာတ္တပြမယူဇံဝင်စားလို့ရပါတယ်တဲ့အတိညာတ္တပြမဇံဝင်စားလို့ရသလားမရပါဘူးစိတ်မှမရှိတာဘာဇံရမလဲအတိညာတ္တပြမဘဝမှာဇံမရဘူးဇံကြောင့်သာရောက်သွားတာ ဇံကြောင့်သာရောက်သွားတာအတိညာတ္တပြမဘဝမှာဇံမရဘူးအမတို့အကိုတို့အောင်းမလေးမေးလိုက်ရင်ဒုက္ခတော့ရောက်တော်မှာလေဒုက္ခပါပဲကြောင်တတ်တယ်နော်ဆိုတာအတိညာတ္တပြမဘဝမှာဇံရလားမရဇံကြောင့်သာပြမဘုံရောက်ပြီမဲ့အဲ့ဒီပြမဘဝမှာနန္တရားမှမရှိတဲ့အတွက် အခုသူစိတ်လဲမဖြစ်ဘူးကုသိုလ်ဇန်စိတ်လဲမဖြစ်ဘူးမဲ့စိတ်ဖို့စိတ်ကောဒါကြောင့်အတိညာတ္တပြမဘုံမှာသူဂရိဘုံတော့ရောက်ပြီမဲ့အာဟိတ်ယုတ်ပတိတန်နေနေရလေဇံရလားမရဘူးအခုမှန်ပြီနော်မလီစာမွေးမှာသာဆရာတော်တွေမိကွန်းထုတ်လိုက်ရင်တော့တန်းလုံးကျတော်သေးတယ်မေးလိုက်မိလို့နော်အခုဆိုရင်မမားတော့ဘူးမလား ဆရာတော်ရေကူလောက်ဆိုကွက်ရှင်တွေထုတ်ပြီးလောက်ပြီနော်အဲ့လိုမင်းရမလားအတိညာတ္တပြမဘဝမှာဇံရနိုင်လားအတိညာတ္တပြမဘဝမှာမဲ့ဖို့ရနိုင်လားဒါဆိုအတိညာတ္တဘုံမှာပုထုဇဉ်ရောရှိလားဩ ဘုဒ္ဓဇင်ရောရှိလားဆိုမရှိတော့ဘူးသူတို့ဘုဒ္ဓဇင်ရောရှိလား
ရှိ
တယ်လေအတင်းညက်သက်မြန်မာမှာဘုဒ္ဓဇင်မရှိဘူးလား
ရှိပါတယ်
ဘာဘုဒ္ဓဇင်လဲပါတိဟိတ်လဲသိပြန်ပြီဟာသွားပြန်ပြီပါတိဟိတ်လဲအတင်းညက်သက်မြန်မာမှာအဲလေဟာခုပဲသိနေသွားပြီသွားရှာပြီသွားရှာပြီတော့တော့ကိုလဲနေပြီအတင်းညက်သက်မြန်မာဘဝမှာအာဟိဘာအာဟိလဲဟိတ်မရှင်နာလားဟိတ်မရှင်နဲ့အာဟိလားဟိတ်မရှိတော့ရုံနဲ့နေတာအတင်းညက်သက်မြန်မာရဲ့ရုပ်ကြီးနဲ့ပဲနေတယ်လူဟဲ့ဘူခါပဲအတင်းညက်သက်မြန်မာဘဝမှာအာဟိပုဂ္ဂိုလ်အနေနဲ့ပုထုဇဉ်ပဲမဟုတ်ဘူးလားပုထုဇဉ်ဆိုတာကိလေသာတွေများလို့လာဒီအချိန်မှာကိလေသာဖြစ်ကိုမဖြစ်ဘူးမပယ်ရသေးလို့အာဟုသူတွေကတော့အတိညာတ်ပြမဘဝမရောက်ခင်ကရှိခဲ့တဲ့အာဟုသူပယ်နိုင်လားမပယ်နိုင်ဘူးမပယ်နိုင်တယ်လို့အတိညာတ်ပြမဘဝမရောက်တော့လောက်တဲ့မြကုသိုလ်တွေရောပြန်ဖြစ်လား
ဖြစ
်တယ်လေမဖြစ်ဘူးဖြစ်လားဟာဖြစ်တယ်လေကုသိုလ်ရောဖြစ်လားအတိညာတ်ပြမဘဝမရောက်ခင်တော့လောက်ခဲ့တဲ့ကုသိုလ်တွေအတိညာတ်ပြမဘဝမှာဖြစ်သေးလားမဖြစ်ဘူးအတိညာတ်ဘဝမြမဘဝမရောက်ခင်တော့ရှိခဲ့တဲ့အာဟုသူတွေရောအတိညာတ်ပြမဘဝမှာဖြစ်သေးလားအတိညာတ်ပြမဘဝမှာအနိဋ္ဌာယုံအိဋ္ဌာယုံမြောက်ဖြစ်မဲ့ဝိဘက်စိတ်တွေရောဖြစ်သေးလားကရိယာရောဖြစ်သေးလားအတိညာတ်ပြမမှာဘာစိတ်တွေဖြစ်လဲဘာစိတ်တသိက်ရောဖြစ်လဲဘာရုပ်ဖြစ်လဲဘာရုပ်ဖြစ်လဲတမျိုးတည်းလားကမ္မဇကလတ်ထဲอ่ะဆိုရင်ဇီဝိတနဝကကလတ်စိတ်မရှိတော့စိတ်တဇကလတ်မရှိဘူးအာဟာရလည်းမစားတော့အာဟာရဇကလတ်မရှိဥဒဇအပူအေးရှိတဲ့အတွက်ဥဒဇကလတ်ဥဒဇကလတ်၄စီးတဲ့ကဘာပဲရလဲအတမ်းမပါတဲ့နှစ်စီးရတယ်ရုပ်ပိုင်းနဲ့တော့တွေ့အောင်မယ်ဓမ္မမိတ်ဆွေတို့နဲ့ကျမနဲ့နှစ်ပါးတော်တော်သွားနေရတယ်ခုပြောလိုက်တော့တွေ့လာနားလဲသွားလားနားလဲသွားပြီဒါဆိုရင်ပြန်ကောက်အောင်မယ်အတိညသက်မြန်မာဘဝမှာပုထုဇဉ်ရှိလား
ရှ
ိပါတယ်အဲအမှန်လားပြီအတိညသက်မြန်မာဘဝမှာရှိတဲ့ပုထုဇဉ်ကဘာပုထုဇဉ်လဲပုထုဇဉ်၄ယောက်ထဲကအဲအာဟိပုထုဇဉ်သူဂတိအာဟိပုထုဇဉ်အတိညာတ်မြမဘဝမှာသူဂတိအာဟိဖြစ်တဲ့အတွက်ဇံရနိုင်လားမ
ရပါဘ
ူးဘလောက်ကြိုးစားထုတ်ထုတ်ဇံကိုမရဩနားလည်ပြီနော်အတိညာတ်မြမဘဝနဲ့အရိယာ၄ယောက်၈ယောက်ကိုကူးလို့ရလားမ
ရပါဘ
ူးအတိညာတ်ဘုံမှာပုထုဇဉ်တယောက်ပဲရှိအဲ့တမျိုးကသူဂတိအာဟိနားလည်လားလို့ကျမတို့လူတွေထဲမှာအာဟိလူလည်းရှိတယ်တွိဟိလူလည်းရှိတယ်တိဟိတိဟိမာမပုထုဇဉ်လူလည်းရှိတယ်အရိယာရှိရောက်လည်းရှိတယ်နတ်တွေထဲမှာသူဂတိအာဟိနတ်လည်းရှိတယ်တွိဟိနတ်လည်းရှိတယ်တိဟိပုထုဇဉ်နတ်လည်းရှိတယ်တိဟိအရိယာတွေလည်းရှိတယ်ဟုတ်လားဟုတ်လားအပယ်လေးဘုံမှာပုဂ္ဂိုလ်၁၂ယောက်တို့အပယ်ပုထုဇဉ်ပုဂ္ဂိုလ်၄ယောက်အရိယာပုဂ္ဂိုလ်၈ယောက်ဆိုတဲ့၁၂ယောက်ထဲမှာအပယ်၄ဘုံမှာဘာပဲရှိမလဲဒုက္ခတိအာဟိတမျိုးပဲရှိမယ်ဟုတ်လားဇံရောရနိုင်လ
ား
အရိယာရော
ပ
ုထုဇဉ်ကပုထုဇဉ်ပဲရှိမယ်ဟုတ်ပြီနော်လူဘုံမှာလူဘုံမှာဒုက္ခတိအာဟိပုထုဇဉ်ရောမရှိဘူးလားတွိဟိတ်ရော
ရှ
ိပါတယ်တိဟိတ်ပုထုဇဉ်ရော
ရှ
ိပါတယ်ပုထုဇဉ်ပုဂ္ဂိုလ်သုံးရအဲ့ဒီထဲမှာဘယ်ပုထုဇဉ်ကဇံရနိုင်လဲတိဟိပုထုဇဉ်ကလည်းဇံရနိုင်တယ်ဝိပဿနာကူရင်အရိယာ၈ယောက်လဲဆိုတော့ကျမတို့လူဘုံမှာပုဂ္ဂိုလ်၁၂ယောက်ထဲကပုထုဇဉ်ပုဂ္ဂိုလ်၄ယောက်ထဲကပုထုဇဉ်ပုဂ္ဂိုလ်၄ယောက်ထဲကကျမတို့လူဘုံမှာ
၃
ယောက်၃ယောက်အရိယာပုဂ္ဂိုလ်၈ယောက်ကို
၃
ယောက်အလုံးပေါင်း၁၁ယောက်နတ်ပြည်မှာနတ်ပြည်မှာနတ်ပြည်မှာဆိုရောစတုမာရိနတ်ဘုံမှာပြောရမှာပေါ့စတုမာရိနတ်ဘုံမှာဆိုရင်သူဂတိအာဟိနတ်လည်းရှိတယ်ဒွိဟိနတ်လည်းရှိတယ်တိဟိပုထုဇဉ်နတ်လည်းရှိမယ်အဲ့ဒီတိဟိပုထုဇဉ်ကအထုတ်လိုက်ရင်အရိယာပုဂ္ဂိုလ်၈ယောက်လဲဆိုတော့ဘယ်နှယောက်၁၂ 12ယောက်ကာမတုဂရီ9ဘုံဟုတ်တယ်လားတနည်းအားဖြင့်နတ်ပြည်6ထက်အထက်နတ်ပြည်5ထက်လို့ပြောတော့မှာနတ်ပြည်6ထက်မှာစတုမာရိကပြောပြီးသွားပြီအထက်နတ်ပြည်5ထက်မှာရှိတဲ့နတ်တွေထဲမှာအာဟိနတ်မရှိဘူးလေဒွိဟိတ်ရှိမယ်တိဟိတ်ရှိဒွိဟိတ်ပုရုษရှင်တိဟိတ်ပုရုษရှင်အတိဟိတ်ပုရုษရှင်ရှိရင်ဆက်အားထုတ်ရင်အရိယာပုဂ္ဂိုလ်6ယောက်ဆိုတော့10ယောက်ရမယ်နားလည်လားလို့နားလည်တယ်နော်ပြန်ပြောမယ်အပယ်လေးဘုံမှာပုဂ္ဂိုလ်12ယောက်ကိုပြောပါဆိုရင်အရင်ဆုံးပြောအောင်ပုဂ္ဂိုလ်ဒီပုရုษရှင်ပုဂ္ဂိုလ်ဘယ်နှယောက်စာချက်နေတာပုရုษရှင်ပုဂ္ဂိုလ်4ယောက်ကိုနာမည်ပြောမယ်ဒုက္ခတိအာဟိပုဂ္ဂိုလ်ဒွိဟိတ်ပုဂ္ဂိုလ်ဒွိဟိတ်ပုဂ္ဂိုလ်ဒီဟိတ်ပုရုษေပုဂ္ဂိုလ်၄ယောက်အရိယာပုဂ္ဂိုလ်၈ယောက်လည်းရတယ်နော်မဲ့ပုဂ္ဂိုလ်၄ယောက်ဖို့ပုဂ္ဂိုလ်ပုရုษေပုဂ္ဂိုလ်က၄ယောက်အရိယာပုဂ္ဂိုလ်က၈ယောက်ပေါင်းလိုက်ပုဂ္ဂိုလ်၁၂ယောက်အပယ်လေးဘုံမှာပုရုษေပုဂ္ဂိုလ်၄ယောက်ထဲကဒုက္ခတိအာဟိပုဂ္ဂိုလ်၁ယောက်အရိယာပုဂ္ဂိုလ်၈ယောက်မရှိတော့အပယ်လေးဘုံမှာဒုက္ခတိအာဟိပုဂ္ဂိုလ်တယောက်ပဲရှိတယ်ဟုတ်လားရှင်ဒါဆိုရင်ငရဲပြည်မှာပုဂ္ဂိုလ်တရိစ္ဆန်ဘုံမှာသူကပြိတ္တာဘုံမှာအာသုရကေဘုံမှာငရဲတရိစ္ဆန်ပြိတ္တာအသုရကေမှာရှိတာဒီဒုက္ခိအာဟိပုဂ္ဂိုလ်တွေပဲဖြစ်တဲ့ကြောင့်၄ဘုံမှာ၄ယောက်ရည်ဟုတ်လားဟုတ်လားရင်ရတယ်နော်ကဲကျမတို့လူဘုံပြောအောင်ကျမတို့လူဘုံမှာပုထုဇဉ်ပုဂ္ဂိုလ်၄ယောက်ထဲက၃ယောက်ကဘာဖယ်လိုက်မလဲဒုက္ခတိအာဟိပုဂ္ဂိုလ်ဖယ်လိုက်ရင်ဒုက္ခတိအာဟိပုဂ္ဂိုလ်ရဲ့ဒွိဟိပုဂ္ဂိုလ်ရဲ့တိဟိ၃ယောက်အဲ့ဒီမှာတိဟိပုထုဇဉ်ကဆက်အားထုတ်ရင်ဇန်လဲရနိုင်တယ်ခဏဖြောက်လိုက်အရိယာပုဂ္ဂိုလ်၈ယောက်လဲသွားတော့ကျမတို့မှာပုဂ္ဂိုလ်၁၁ယောက်ဟုတ်လားရှင်နတ်ပြည်6ထက်တဲမှာအထက်နတ်ပြည်မပါဝေဟာ sorry စတုမာရီကိုပဲအရင်ပြောစတုမာရီဘုံမှာသူ့ရဲ့အຫນွယ်ထဲမှာမဝိနိပါတိကအຫນွယ်ထဲမှာမသူကတိအားဟိရှိနိုင်တယ်ဒွိဟိရှိနိုင်တယ်တိဟိရှိနိုင်တယ်ပြီးရင်အဲ့ဒီတိဟိကဆက်သွားရင်အရိယာဒါဆိုစတုမာရီဘုံမှာလည်းပုဂ္ဂိုလ်7လူဘုံမှာလည်း7ယောက်စတုမာရီဘုံမှာလည်း7သာမမေကွန်းနေသွားမှာနော်ဟုတ်ပြီနော်အထက်နတ်ပြည်၅ဓာတ်ကြရင်သူဂရိအာဟိမရှိတော့ဘူးဆိုတော့ဒွိဟိရှိမယ်တိဟိဗုဒ္ဓစေတိဟိဗုဒ္ဓစေကကူးသွားတဲ့အရိယာပုဂ္ဂိုလ်၈ယောက်10ယောက်ရဒါဆိုရင်တာဝရိဏနတ်ပြည်၌ရှိသောနတ်သားနတ်သမီးတို့ရဲ့ပုဂ္ဂိုလ်အမျိုးအစားကိုပြောပြပါဆိုရင်ဒွိဟိလည်းရှိမယ်တိဟိဗုဒ္ဓစေလည်းရှိမယ်အရိယာပုဂ္ဂိုလ်၈ယောက်လည်းတော်ရင်သာနတ်ပြည်မှာပုဂ္ဂိုလ်12ယောက်ထဲက10ယောက်ရာမာမာလည်း10ယောက်ဖျားလောင်းနေကွန်းခုရာတုတိတာ၌ရှိသောနတ်စင်းရင်းကိုပြောပါဆိုလေ10ယောက်ပဲພັນစင်းသည်ညဖြစ်နေတဲ့နေမနာရတိဘုံလည်း10ယောက်မနတ်ကြီးရှိတဲ့ပြဏိမိတဝတဝတိလည်း10ယောက်ဒါကြောင့်9ဓာတ်၌50ယောက်ဤရလားလို့ရပြီနော်ဒါဆိုရင်ကာမဆက်တဲ့ဘုံပြီးသွားပြီ။ဒါဆိုရင်ကျမတို့ကအတိညာတ္တဘုံသွားရအောင်။အတိညာတ္တဘုံ၌ပုထုဇဉ်ပုဂ္ဂိုလ်၄ယောက်ထဲကသူကတိအာဟိပုဂ္ဂိုလ်၁ယောက်။အရိယာလည်းကုလို့ဒါဆိုရင်၁ယောက်ပဲရတာပေါ့။ညလာရှင်။ဒါဆိုရင်ကျမတို့ဝိပထမဇံ၃ဘုံ၊ဒုတိယဇံ၃ဘုံ၊တတိယဇံ၃ဘုံ၊သရုတ်ထဇံက9ဘုံရှိရဲ့။ဘုံပိုင်းနော်။သရုတ်ဒဇံ9ဘုံမှာဝေဟဖို့ရဲ့အတိညာတ္တရဲ့တုဒ္ဓဝါဒ5အဲ့ဒီအထဲမှာကျမတို့အတိညာတ္တကပြောပြီးသွားပြီတုဒ္ဓဝါဒကိုသီးခြားပြောမယ်ဆိုတော့ဝေဟဖို့ပဲပြောရမှာပေါ့ဟုတ်လားဒါဆိုရင်ပထမဇံ3ဘုံဒုတိယဇံ3ဘုံတတိယဇံ3ဘုံဝေဟဖို့တိုင်အောင်7ဘုံအဲ့ဒီမှာရှိတဲ့ဗြဟ္မာတွေရဲ့အမျိုးအစားကိုပြောရင်ပုရုษေပုဂ္ဂိုလ်4ယောက်ထဲကတိဟိဗုဒ္ဓအဲ့ဒီတိဟိဗုဒ္ဓရှင်ဒီဇံမရလားဇံရပြီလားဇံရပြီအဲ့ဒီတိဟိဗုဒ္ဓရှင်ဒီအရိယာပုဂ္ဂိုလ်၈ယောက်ကိုသွားလို့ရလားရရင်900 ဒါကြောင့်ဝေဟဖို့တိုင်အောင်ဆေဘုံ၌ပုဂ္ဂိုလ်၉ယောက်ရာဤဆေဘုံ၌60ယောက်ရာဤကျက်စရာမလိုဘူးကျမအဲ့လိုစဉ်းစားသွားမယ်ဟုတ်လားဒါဆိုရင်ဗုဒ္ဓဝါဒ၅ပုံပဲကျန်တော့ဗုဒ္ဓဝါဒ၅ပုံကျမတို့သင်ခဲ့တယ်ဟလာသူဒီရူပပြင်စမဇန်ရတဲ့အနာဂံနဲ့ယဟန္တာတွေနေတဲ့ပုံဟုတ်လားဟုတ်တယ်အနာဂံဆိုတာအနာဂါမိဖို့ရမှာအနာဂံခေါ်တာလေဟုတ်လားအနာဂါမိဖို့ရပြီးဆက်ကြိုးစားရင်အရဟတမေအရဟတဖို့ရသွားမှာလေယဟန္တာဖြစ်ပြီးတော့မှသုဒ္ဓဝါဒဘုံသွားတာမဟုတ်ဘူးအနာဂံဘဝနဲ့သုဒ္ဓဝါဒဘုံသွားပြီးတော့မှဆက်အားထုတ်တော့မှအရဟတမေအရဟတဖို့ရတဲ့အတွေ့သုဒ္ဓဝါဒ၅ဘုံမှာပုထုဇဉ်ပုဂ္ဂိုလ်မရှိအရိယာပုဂ္ဂိုလ်၈ယောက်ထဲကလည်းအနာဂါမိဖို့ပုဂ္ဂိုလ်ရဲ့အရဟတမက်ကဲအရဟတဖို့ရဲ့၃ယောက်ပဲရတယ်ဟုတ်လား၅ဘုံ၌15ယောက်ရဤအဝိဟာဘုံ၌၃ယောက်အတ္တဘာဘုံ၌၃ယောက်သူတ္တတာဘုံ၌၃ယောက်သူတ္တတိဘုံ၌၃ယောက်အကနိဋ္ဌဘုံ၌၃ယောက်သုဒ္ဓဝါဒ၅ဘုံမှာ၃ယောက်စီပဲရှိတော့စာမွေမေကွန်အကနိဋ္ဌဗြဟ္မဘုံ၌ဘီတိပုဂ္ဂိုလ်တွေနေထိုင်တယ်လေ၃ယောက်ပဲအနာဂါမိဖို့ရဲ့အရဟတမေကေအဲ့လိုသိနေရမယ်နော်အကနိဋ္ဌဗြဟ္မဘုံ၌ရှိသောအရိယာအနာဂံနဲ့ယဟန္တာတို့ရဲ့ပုဂ္ဂိုလ်မျိုးစားကိုပြောပါဆိုရင်အနာဂါမိဖို့ပုဂ္ဂိုလ်တရားအရဟတမေပုဂ္ဂိုလ်တရားအရဟတတက်သွားပြီနော်အရူပ၄ဘုံကဲအရူပ၄ဘုံမှာပုထုဇဉ်ရောရှိလားဟဲ့ရှိတယ်လေအရူပဘုံမှာပုထုဇဉ်ပုဂ္ဂိုလ်၄ယောက်ထဲကတိရိပုထုဇဉ်ရှိမယ်သူကနေဆက်အားထုတ်ရင်အရိယာ၈ယောက်ကုလို့မရဘူးသောတပတိမဲ့မရဘူးလေဒါဆိုသောတပတိမဲ့ကျင်တော့အထက်လောကုတ္တရာခုနှစ်မဟုတ်ဘူးလားဒါဆိုရင်တိရိပုထုဇဉ်ကတရားသောတာပတိမဲ့ကျင်သောအရိယာပုဂ္ဂိုလ်က9ယောက်ပုဂ္ဂိုလ်10ယောက်ရိုက်4ဘုံ၌32ယောက်အာကာသနေစာယတနာဘုံ၌ရှိသောပုဂ္ဂိုလ်အမျိုးအစားကိုပြောပါ10ယောက်တိရိပုထုဇဉ်ကတရားသောတာပတိမဲ့ကျင်သော9ယောက်နေဝဘုံ၌ရှိသောပုဂ္ဂိုလ်ဗြဟ္မာမျိုးစားစင်ရင်ကိုစစ်တမ်းကောက်ပြပါတိရိပုထုဇဉ်ကတရားသောတာပတိမဲ့ကျင်သောအရိယာပုဂ္ဂိုလ်အဲ့ဒီလိုမေးမှလေတောင်ရိန်သာနတ်ပြည်၌ရှိသောနတ်စင်ရင်ကိုကောက်ပြပါဆိုရင်တောင်ရိန်သာနတ်ပြည်၌ရှိသောနတ်စင်ရင်နတ်သားနတ်သမီးစင်ရင်ကိုကောက်ပြပါဆိုရင်တိရိပုထုဇဉ်နဲ့သွားနေပြီတိရိပုထုဇဉ်ရဲ့တိရိပုထုဇဉ်ရဲ့အရိယာပုဂ္ဂိုလ်၈ယောက်ကဲ၁၀ယောက်လေဟုတ်လား လူပြည်၌ရှိသောသံဃာစင်ရင်ကိုကောက်ပြပါဆိုရင်ဟုတ်တယ်လူပြည်မှာသူကရိယာဟိပုဂ္ဂိုလ်ရဲ့တိရိပုဂ္ဂိုလ်ရဲ့တိရိပုထုဇဉ်ရဲ့အရိယာပုဂ္ဂိုလ်၈ယောက်ကဲ၁၁ယောက်ဟုတ်တယ်လားလူပြည်မှာနေသည်မှာတန်းနေဘလောက်တွေပဲပြောပြောဆွဲလိုက်ရင်၁၁ယောက်ပဲရှိတယ်ရပြီလားငရဲပြည်၌စင်း၍သံဃာစင်ရင်ကောက်ပြပါဒုက္ခရိယာရေပေါ့မိကိုလှမ်းလာတယ်အများကြီးထုတ်လို့ရတယ်ဒါဆိုပြီးပြီဟုတ်ပြီနော်နောက်တစ်ပတ်မှာအေးအေးဆေးဆေးပုဂ္ဂိုလ်စိတ်ရပျော်ပျော်လေးသွားမယ်ပြီးရင်အာဂန္ဓုကကြံတယ်နော်ခဲအဲ့ဒါလေးသိမယ်ဒါဆိုပြီးပြီနော်ဝီထီရဟုတ်တယ်နောက်တစ်ပတ်ပြီးပြီစာမေးပွဲနှုတ်ဆက်ပါမယ်မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေကိုစိတ်နဲ့ဖြာကျမ်းမာချမ်းသာကြပါစေတက်ရှိကျမ်းမာစွာဖြင့်သူတော်ကောင်းတရားများစတဲ့တပူပွားတူအထုတ်ကျင့်ကြံနိုင်ကြပါစေနည်းနည်းစာကြည့်ကြတော့နော်စာရင်းနှီးလိုက်